Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဧပြီလ28ရက်နေ့တနင်္ဂနွေနေ့ညပိုင်း VOE မြန်မာပိုင်းစီစဉ်တွေကိုလှိုင်းဒိုမီတာ24 25 32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမကတင်ကြီးထိုက်ပါ
ကျမဆုမြတ်မော်ပါရှင်အမေရိကန်နဲ့မလေးရှားနိုင်ငံကြားဆက်ဆံရေးကိုမိတ်ဖက်ဆက်ဆံရေးအဖြစ်အဆင့်မြင့်နေဖို့သဘောတူခဲ့တယ်လို့ဒီခေါင်းဆောင်နှစ်ယောက်တွေ့ဆုံဆွေးနွေးရဲ့အပြီးမှာပြောကြားခဲ့ပါတယ်အရင်ပုတ်ရဟန်းမင်းကြီးနှစ်ပါးကိုပုတ်ရဟန်းမင်းကြီးဖရန်စစ်ကအခမ်းအနားနဲ့သူတော်ဆင်တွေအဖြစ်တင်မြှောက်ခဲ့ပါတယ်အခုလိုမျိုးကမ္ဘာထိပ်တန်းသတင်းတွေကိုမမိုးဖြူနဲ့ကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်မလေးရှားနိုင်ငံကိုရောက်ရှိခဲ့တဲ့အမေရိကန်သမ္မတဘရက်အိုဘားမားနဲ့မြန်မာလူငယ်တချို့တို့ဒီကနေ့မှာတွေ့ဆုံခွင့်ရခဲ့ပါတယ်
ညာရဲ့အနက်ကိုဝင်စီးကြည့်လိုက်ပါဘောနော်သူများရှုခနက်ကိုပေါ်ဝင်စီးကြည့်လိုက်ပြီးတော့မှသူတို့ခံစားသူတို့ခံစားကြည့်လိုက်ပါဘောနော်အဲဒါဆိုလို့ရှိရင်ကျွန်တော်တို့ကမိကုန်းနေမိကြအများရှိလာမယ်အမြင်နဲ့အများကြီးတွေ့လာမယ်ပေါ့
အမေရိကန်သမ္မတနဲ့တွေ့ခွင့်မေးမြန်းခွင့်ရခဲ့တဲ့မြန်မာလူငယ်တဦးရဲ့ပြောကြားချက်ပါရှင်မကြာခင်မှာတင်ပြပေးပါမယ်ဒီနောက်မှာတော့ပတ်စင်မြန်မာဒီမိုကရေစီရေးရာဆွေးနွေးကံဒုတိယပိုင်းမှာတော့မြန်မာပြည်ကနေ VOA ကိုရေးသားပေးပို့ကြတဲ့ပေးစာတွေကိုပြန်ချာပေးမှာဖြစ်တယ်လို့တည်တခြင်းလက်ဆောင်တွေကိုလည်းပေးပို့မှာပါဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်နဲ့တက်ကြီးစကားအစီအစဉ်တို့ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့မမိုးဖြူတို့ကကြီးညာပေးကြပါဦးရှင်
မလေးရှားမှာရောက်နေတဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာဒီကနေ့တနင်္ဂနွေနေ့မှာမလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်နဲ့တွေ့ဆုံဆွေးနွေးပါတယ်။နိုင်ငံခြားဆက်ဆံရေးကိုအလုံးစုံပါဝင်တဲ့မိတ်ဖက်ဆက်ဆံရေးအဖြစ်ဆက်ဆံရေးအဆင့်မြင့်တင်ဖို့သဘောတူခဲ့တယ်လို့ခေါင်းဆောင်မြောက်ကဆွေးနွေးပွဲအပြီးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ Pacific ဒေသမိတ်ဖက်နိုင်ငံတွေကြားကုန်သွယ်ရေးသဘောတူညီချက်ရရှိရေးနဲ့နျူကလ িয়ার လက်နက်မပြန့်ပွားရေးအတွက်လုံခြုံရေးဆိုင်ရာအစားပြုဆောင်ရွက်မှုတွေကိုပူးပေါင်းဆောင်ရွက်သွားကြဖို့အတွက်လည်းသဘောတူခဲ့ကြပါတယ်။ပြောင်းဆုံးနေတဲ့မလေးရှားလေကြောင်းလိုက်လေရင်ရှာဖွေနိုင်ရေးအတွက်အမေရိကန်နိုင်ငံကအကူအညီပေးနေတဲ့အပေါ်မှာကျေးဇူးတင်တဲ့အကြောင်းဝန်ကြီးချုပ်ရာဇက်ကကျေးဇူးတင်စကားပြောပါတယ်။သမ္မတအိုဘားမားကလည်းလေရင်ရှာဖွေရေးအတွက်ဆက်ပြီးတော့အကူအညီပေးသွားမယ်လို့ကတိပေးသွားပါတယ်။မလေးရှားနိုင်ငံမှာလူခွင့်ရေးအခြေအနေတိုးတက်လာခဲ့ပေမဲ့ဒီထက်ပိုပြီးတော့တိုးတက်အောင်လှုပ်ဖို့လိုအပ်နေသေးတယ်ဆိုတာကိုလည်းသမ္မတအိုဘားမားကပြောကြားခဲ့ပါတယ်။ညနေပိုင်းမှာတော့သမ္မတအိုဘားမားဟာမြန်မာနိုင်ငံကလူငယ်တွေအပါအဝင်အာရှကလူငယ်တွေကိုမလေးရှားတက္ကသိုလ်မှာရင်းရင်းနှီးနှီးတွေ့ဆုံပြီးတော့မိကွန်းတွေကိုဖြေချခဲ့ပါတယ်။လူမှုအတိုင်းဝိုင်းနဲ့မှာအသားအရောင်လူမျိုးယောက်ျားမိန်းမဆိုတဲ့ကွဲပြားမှုတွေရှိနေပေမဲ့အားလုံးကိုဒန်းတူဆက်ဆံဖို့လူငယ်တွေကိုသမ္မတအိုဘားမားကအခုလိုတိုက်တွန်းသွားပါတယ်
။ Treat people with respect whoever they are and expect your governments to treat everybody with respect. And if you do that then you're going to be okay.
ဘယ်သူကိုပဲဖြစ်ဖြစ်လူတွေကိုလေးလေးဆက်ဆဆက်ဆံမှာကိုယ့်ရဲ့အစိုးရရဲ့ဘက်ကလည်းလူတိုင်းကိုလေးလေးဆဆဆက်ဆံဖို့အတွက်မျှော်လင့်ထားပါအဲ့ဒီလိုဆိုရင်တော့အားလုံးပြည်လည်သွားပါလိမ့်မယ်လို့သမ္မတအိုဘားမားဖြေကြားသွားတာဖြစ်ပါတယ်အမေရိကန်နဲ့အရှေ့တောင်အာရှကလူငယ်တွေကြားအပြန်အလှန်ဆက်ဆံမှုတိုးတက်စေဖို့နဲ့ဒေတာရင်းသာမကကမ္ဘာတဝန်းစိန်ခေါ်မှုတွေကိုရင်ဆိုင်ဖြည့်ရှင်းတဲ့နေရာမှာလူငယ်ကောင်းဆောင်တွေကြားမှာပို့ပြီးတော့ထိတွေ့ဆက်ဆံကြဖို့အတွက်အာဆီယံဒေတာရင်းသမ္မတအိုဘားမားအစပြုဆောင်ရွက်တဲ့အရှေ့တောင်အာရှလူငယ်ကောင်းဆောင်များဦးဆောင်မှုအစီအစဉ်အရအခုလိုမျိုးအာရှလူငယ်တွေနဲ့သူတွေ့ဆုံခဲ့တာဖြစ်ပါတယ်American သမားဒါတယောက်အနေနဲ့နှစ်ပေါင်း90နီးပါးအတွင်းပထမဆုံးအကြိမ်သမ္မတအိုဘားမားဟာမလေးရှားနိုင်ငံကိုရောက်ရှိနေတာလည်းဖြစ်ပါတယ်မလေးရှားနိုင်ငံခီးစဉ်ပြီးရင်တော့ဒီနေ့လနေ့မှာအာရှခီးစဉ်နောက်ဆုံးအဖြစ်နဲ့ဖိလစ်ပိုင်နိုင်ငံကိုဆက်သွားမှာဖြစ်ပါတယ်ရှင
်ယူကရိန်းရဲ့လွတ်လပ်ခွင့်နဲ့ချုပ်ချာအာဏာကိုချိန်ချောက်နေတဲ့ရုရှားရဲ့ပြုတ်မှုတွေကိုတုံ့ပြန်တဲ့အနေနဲ့ရုရှားကိုပိတ်ဆို့ဒဏ်ခတ်တဲ့ sanction ချမှတ်ရေးယူဖို့ American ပြည်ထောင်စုနဲ့ဥရောပနိုင်ငံတွေအတူပူးပေါင်းပြီးဆောင်ရွက်ဖို့လိုတယ်လို့ American သမ္မတ Barack Obama ကပြောဆိုလိုက်ပါတယ်။ဒီနေ့တနင်္ဂနွေနေ့မှာမလေးရှားနိုင်ငံမှာမိန့်ခွန်းပြောရမှာရုရှားကိုအရေးယူပိတ်ဆို့မှုစတင်မှုတစ်ကမ္ဘာလုံးကတညီတညွတ်ထဲရှိပြီးတော့ American ဥရောပနိုင်ငံတွေကလည်းအတူပူးပေါင်းဆောင်ရွက်ကြရမယ်လို့ American သမ္မတကပြောဆိုသွားပါတယ်။ Ukraine ပြဿနာအခြေအနေတင်းမာမှုကိုလျှော့ချနိုင်ဖို့သဘောတူညီမှုရပြီးပေမဲ့လည်းရုရှားနိုင်ငံဘက်ကအကူအညီဆောင်ရွက်ဖို့ကြိုးစားမှုတစ်ခုမှမရှိသေးဘူးလို့သမ္မတအိုဘားမားကပြောဆိုပါတယ်။ယူကရိန်းရှေ့ဘက်ဒေသမှာတောက်ချာနေကရုရှားထောက်ခံတဲ့တနက်သမားတွေဖမ်းဆီးခံထားရတဲ့ဥရောပစောင့်ကြည့်လေ့လာရေးအဖွဲ့ဝင်တွေကိုကြိုတင်သတ်မှတ်ချက်မထားဘဲကူညီဆောင်ရွက်မှုတွေလုပ်ဖို့ရုရှားကိုအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကစနေနေ့ကတောင်းဆိုပါတယ်။ဝန်ကြီးကယ်ရီကရုရှားနိုင်ငံသားဝန်ကြီးဆာဂေးလက်ဗရော့ဖ်ကိုဖုန်းခေါ်ပြီးအဲ့ဒီတောင်းဆိုချက်ကိုပြောဆိုခဲ့တယ်လို့နိုင်ငံသားဝန်ကြီးဌာနအဆင့်မြင့်တာဝန်ရှိသူတယောက်ကပြောဆိုပါတယ်။ရုရှားနိုင်ငံကတော့သူတို့ဆိုရပြဿနာကိုဖြေရှင်းဖို့ ပြောဆိုဆောင်ရွက်မှုတွေကိုလက်ခံခဲ့ပေမဲ့စောင့်ကြည့်လေ့လာရေးဖွဲ့ရဲ့လုံခြုံရေးကိုတာဝန်ယူဖို့ယူကရိန်းဘက်ကပြက်ကွက်ခဲ့တာဖြစ်တယ်လို့ပြစ်တင်တုံ့ပြန်ခဲ့ပါတယ်
ရိုမန်ကက်သလစ်အသင်းတော်ရဲ့ပုပ်ယဟန်မင်းကြီး Francis ကအရင်ပုပ်ယဟန်မင်းကြီးနှစ်ပါးကိုသူရဇင်တွေအဖြစ်တင်မြှောက်လိုက်ပါတယ်ဒုတိယမြောက် John Paul နဲ့23ပါးမြောက် John ကို Vatican က St. Peter's ယဉ်ပြင်မှာဒီကနေ့အခမ်းအနားနဲ့သူရဇင်တွေအဖြစ်သတ်မှတ်တင်မြှောက်ခဲ့တာဖြစ်ပါတယ်ပေါ်ယဟမင်းကြီး Francis ကဒီသူရဇင်တင်မြောက်တဲ့ရွတ်ဖတ်ဝတ်ပြုဆူတောင်းမှုတွေကိုလုပ်ခဲ့ပါတယ်။ဥရောပကတော်ဝင်မိသားစုဝင်တွေ၊နိုင်ငံခေါင်းဆောင်တွေအပါအဝင်အထူးအဲ့တဲ့တော်တွေလည်းတက်ရောက်တဲ့ဒီသူရဇင်တင်မြောက်ပွဲအခမ်းအနားကို St. Peter's အရင်ပြင်းမှာတဲ့မက Vatican City မြို့ထဲကလမ်းတွေပေါ်မှာပါလာရောက်ကြတဲ့သူဟာသက်တမ်းလောက်ထိရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဂုဏ်နုဆောင်ပေါ်ယဟမင်းကြီး16ပါးမြောက် Benedict လည်းတက်ရောက်ပါတယ်။အရင်ပေါ်ယဟမင်းကြီး2ပါးကိုတပြိုင်တည်းသူရဇင်တွေအဖြစ်တင်မြောက်တာဟာအခုပထမဆုံးအကြိမ်ဖြစ်ပါတယ်ရှင်။
ဟိုလိုကော့စ်လို့ခေါ်တဲ့တန်းနဲ့ချီတဲ့ဂျူးလူမျိုးတွေကိုတပ်ဖြတ်တုတ်တင်ခဲ့တဲ့နာစီရဲ့လောက်ရဟာအခုခေတ်ကာလအထိလူသားလူတရက်လုံးပေါ်မှာကျူးလွန်နေအပြင်းထန်ဆုံးအမုန်းတရားကြောင့်ဖြစ်တဲ့ရာဇဝတ်မှုပါပဲလို့ပါလက်စတိုင်းသမ္မတမာမော့အာဘတ်စ်ကပြောဆိုလိုက်ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာအစ္စရေးနိုင်ငံကဟိုလိုကော့စ်အထိမ်းအမှတ်မကျင်းပခင်နိုင်ပိုင်းလုံးမှာပါလက်စတိုင်းသတင်းဌာန Warfare Internet စာမျက်နှာမှာပါလက်စတိုင်းသမ္မတကအခုလိုကြေညာချက်ထုတ်ခဲ့တာဖြစ်ပါတယ်။အစ္စရေးနဲ့ညီညာရေးဆွေးနွေးမှုတွေကိုလျှော့ချခဲ့ပြီးတော့ရပိုင်းတွင်အခုကြေညာချက်ထွက်ပေါ်လာလည်းဖြစ်ပါတယ်။ဒီကြေညာချက်ကနာစီရဲ့လူမျိုးရုံးတပ်ဖြတ်မှုအတွင်းဂျူးလူမျိုးတွေခံစားခဲ့ရတာနဲ့ပတ်သက်ပြီးအာရဗ်ခေါင်းဆောင်တယောက်အနေနဲ့ဆိုရောင်းဆိုခဲ့မှတ်ချက်ပေးပြောဆိုရလည်းဖြစ်ပါတယ်။ဒီလူမျိုးရုံးဂျူးတုတ်တင်မှုကြောင့်ဂျူးလူမျိုး6တန်းလောက်တပ်ဖြတ်ခံခဲ့ရပါတယ်။မကြသေးခင်ကဂျူးမွတ်စလင်နားလည်မှုရဖို့ဆောင်ရွက်နေတဲ့အမေရိကန်ဖုံးတော်ကြီးတစ်ပါးနဲ့တွေ့ဆုံခဲ့ပြီးကျူးလူမျိုးတွေရဲ့တပ်ဖြတ်ခံခဲ့ရမှုပေါ်မှာမစ္စတာအဘတ်ရဲ့အတိအမှတ်ပြုပြောဆိုမှုထွက်ပေါ်လာပုံရတယ်လို့ပြောဆိုယူဆမှုတွေလည်းရှိပါတယ်ရှင
်။ VOA American တာညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းနိုမီတာ24 kHz 1.1 3ညလိုင်းနိုမီတာ25 kHz 1.965လိုင်းနိုမီတာ32 kHz 9355တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီနေ့ကနေညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။တောင်ကိုရီးယားကရုတ်သင်္ဘောမှောက်မှုကြောင့်ယာရုကနေနှုတ်ထွက်ဖို့ဝန်ကြီးချုပ်နှုတ်ထွက်စာတင်ထားတာကိုသမ္မတဘက်ကန်ဟေးကလက်ခံမယ်လို့သမ္မတယုံကပြောပါတယ်။ဒါပေမဲ့ဆေးဝါးကရုတ်တင်မောကူညီကဲဆဲစုံစမ်းတဲ့ကိစ္စတွေဖြစ်ရှင်းပြီးတော့မှဝင်ကြီးချုပ်ရဲ့နှုတ်ထွက်စာကိုလက်ခံမယ်လို့ပြောပါရယ်တင်မောမှောက်ပြီးတဲ့နောက်မှာဒီအစိုးရရဲ့တုံ့ပြန်ဆောင်ရွက်မှုတွေအပေါ်မှာမကျေနပ်မှုတွေထွက်ပေါ်နေချိန်မှာပဲဝင်ကြီးချုပ်ချန်ဟွန်ဝွန်ကယာရုကနေနှုတ်ထွက်မယ်လို့ရုပ်မြင်သံကြားပေါ်ကနေပြီးတော့အကြေညာခဲ့တာဖြစ်ပါတယ
်내각을총괄하는총리인제가책임을지고물러나는것이당연하고
ကဗနက်ဝင်ကြီးအဖွဲ့အကြီးအကဲတယောက်အနေနဲ့ကျွန်တော်တာဝန်ခံပြီးတော့ယာရုကနေနှုတ်ထွက်တာဟာအလုပ်အသင့်ဆုံးဖြစ်ပါတယ်။ဒီနည်းနဲ့တောင်းပန်ရရောက်မယ်လို့ထင်ပါတယ်လို့ဝင်ကြီးချုပ်ချန်ဟွန်ဟွန်ဝမ်ကဒီရုပ်မြင်သံကြားပေါ်မှာဒီကနေ့အစောပိုင်းတုန်းကပြောကြားသွားတာဖြစ်ပါတယ်။စိတ်မကောင်းဖြစ်နေပုံရတဲ့ဝင်ကြီးချုပ်ကဒီသင်္ဘောမမှောက်အောင်လို့ကြိုတင်ကာကွယ်မပေးနိုင်တဲ့အတွက်ရောသင်္ဘောမှောက်ပြီးတဲ့နောက်မှာလူအများကျေနပ်အောင်တုံ့ပြန်ဆောင်ရွက်နိုင်ခြင်းမရှိခဲ့တဲ့အတွက်ပါအစိုးရကိုစားတောင်းပန်ခဲ့ပါတယ်လူပေါင်း300ကျော်ပျောက်ဆုံးသေဆုံးခဲ့ရတဲ့ဧပြီ16ရက်ကသင်္ဘောမှောက်မှုနဲ့ပတ်သက်လို့အစိုးရရဲ့လှုပ်ဆောင်မှုတွေဟာမလုံလောက်ဘူးလို့တောင်ကိုရီးယားပြည်သူအများကပြောပြီးတော့ဒေါသထွက်နေကြပါတယ်ရှင်တခါဆီးရီးယားအစိုးရစီမှာလက်ကျန်ရှိနေတဲ့ဓာတုလက်နက်ပစ္စည်းတွေကိုပေးအပ်ဖို့ဆီးရီးယားဓာတုလက်နက်တွေဖျက်ဆီးရေးကိုဦးဆောင်လုပ်နေတဲ့အဖွဲ့ကတောင်းဆိုလိုက်ပါတယ်ဆီးရီးယားနိုင်ငံထဲမှာရှိနေတဲ့ဓာတုလက်နက်62ရာဂိုင်းနှုန်းကျော်ကိုအခုခါမှမှဖယ်ရှားဖျက်ဆီးပြီးသွားပြီလို့ကုလသမဂ္ဂနဲ့ဓာတုလက်နက်မပြန့်ပွားရေးအဖွဲ့တို့ရဲ့အထူးညှိနှိုင်းရေးမှူးစစ်ဒရစ်ခါကဒီကနေ့တနင်္ဂနွေနေ့ဒမကတ်စကတ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်ရှင်
take down ရောက်တဲ့နေ့ကိုမဆွမြမုံနဲ့မမိုးဖြူတို့ကြီးညာပေးခဲ့တာပါအခုတော့ဒီမြန်မာနိုင်ငံကလူငယ်တွေသမ္မတဥပမာနဲ့မလေးရှားနိုင်ငံမှာတွေ့ခွင့်ရခဲ့တဲ့အကြောင်းကိုတင်ပြပေးပါမယ်ရှင်လက်ရှိကမ္ဘာမှာကြုံတွေ့နေတဲ့ပြဿနာတွေကိုမျိုးဆက်သစ်လူငယ်တွေအနေနဲ့စ조사ဖြေရှင်းတဲ့အခါအမေရိကန်ပြည်ထောင်စုအနေနဲ့မိတ်ဆွေအဖြစ်ဆက်လက်ရှိနေမယ်လို့သမ္မတဘရက်ဥပမာကပြောကြားခဲ့ပါတယ်ဒီကနေ့မလေးရှားနိုင်ငံမှာကျင်းပတဲ့အာဆီယံ10နိုင်ငံကလူငယ်တွေနဲ့တွေ့ဆုံပွဲမှာအဲ့ဒီလိုပြောကြားခဲ့တာပါဒ ဒီပွဲမှာမြန်မာနိုင်ငံကိုစားပြုလူငယ်ခေါင်းဆောင်တွေကလည်းသမ္မတဥပမာကိုမတူကွဲပြားမှုတွေနဲ့ပတ်သက်ပြီးမေးမြန်းခဲ့ကြပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မနန္ဒာချန်ကပြောပြပေးပါရှင်
။ American သမ္မတ Barack Obama ရဲ့ YSEA Ally လို့ခေါ်တဲ့အရှိတောင်အရှလူငယ်ခေါင်းဆောင်များဥဆောင်ဥရွက်ပြုမှုအစီအစဉ်အရဒီကနေ့ကွာလာလမ်ပူမြို့တော်မလေးရှားတက္ကသိုလ်မှာအာဆီယံ10နိုင်ငံကလူငယ်ခေါင်းဆောင်103ဦးနဲ့တွေ့ဆုံတဲ့တောင်ဟောမီတင်တစ်ခုကိုပြုလုပ်ခဲ့တာပါ။ဒီစီဇန်ဟာအမေရိကန်ပြည်ထောင်စုနဲ့ဒေတာရင်းအာဆီယံလူငယ်မျိုးဆက်သစ်တွေကြားပုံမရင်းနှီးမှုရှိလာအောင်နဲ့ဒေတာရင်းနဲ့ကဘာတဝန်းကအဓိကကျတဲ့ပြဿနာတွေကိုအမြင့်ချင်းဖလှယ်ဆွေးနွေးကြဖို့ရည်ရွယ်တာဖြစ်ပါတယ်။ဒီပွဲအတွင်းသမ္မတအိုဘားမားကလူငယ်တွေရဲ့အနာဂတ်အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့
And it's now up to you the next generation to make sure that 20 years from now or 30 years from now people look back and say wow things are a lot better now than they were back then.And there'll still be problems 20 or 30.
သမ္မတ Obama ပြောသွားခဲ့တာကနောက်မျိုးဆက်တွေအတွက်ရှေ့လာမယ့်အနှစ်20 30မှာစိတ်ချလက်ချဖြစ်အောင်လုပ်နိုင်ဖို့ကခမားတို့အပေါ်မှာပဲမူတည်တယ်။အဲ့ဒီအချိန်ကြာရင်အခြေအနေတွေကအရင်တုန်းကထက်အများကြီးပိုကောင်းနေပါလားဆိုပြီးလူတွေကပြောကြမှာပါ။လာမယ့်အနှစ်20 30မှာလည်းပြဿနာတွေကရှိနေအောင်မှာပါ။ဒါပေမဲ့လည်းဒီကနေ့အချိန်မှာပြဿနာတော်တော်များများကိုခမားတို့ရှင်းထားနိုင်တဲ့အတွက်တူမာတော့မဟုတ်တော့ပါဘူး။အမေရိကန်အနေနဲ့ကတော့ဒီလုပ်ငန်းစဉ်မှာမိဖက်ဖြစ်နေဆက်လက်လက်တွဲသွားမှာဖြစ်ပါတယ်လို့ပြောဆိုသွားတာဖြစ်ပါတယ်။အခုလိုသမ္မတအိုဘားမားနဲ့တွေ့ဆုံဖို့အတွက်အာဆီယံ10နိုင်ငံကလူငယ်ခေါင်းဆောင်တွေကိုရွေးချယ်ရမှာမြန်မာနိုင်ငံကိုစားပြုလူငယ်10ဦးလည်းပါဝင်ခဲ့တာပါ။သူတို့10ဦးစလုံးကိုတော့တိုင်းနဲ့ပြည်နယ်တီးတီးကလူမျိုးဘာသာမတူတဲ့ပြီးတော့ပတ်ဝန်းကျင်ထိမ့်သိမ်းရေးနိုင်ငံရေးနဲ့လူမှုအခြေပြုလုပ်ငန်းတွေမှာလှုပ်ကိုင်နေကြသူတွေဖြစ်ပါတယ်။သူတို့အနေနဲ့အခုလိုမျိုးသမ္မတအိုဘားမားနဲ့ပထမဦးဆုံးချိန်တွေ့ဆုံခွင့်ရတာနဲ့ပတ်သက်လို့
အခုတောင်စိတ်လှုပ်ရှားနေတယ်ရှင်။ဒီမီးကျွန်တော်ကဟိုပေါ့ဟိုပထမတန်းနဲ့တန်းလောက်မှဆိုင်ရတော့လေ။ဓမ္မဥပမာနဲ့ကကိုယ်တိုင်နဲ့လက်ဆန်းလုံးဆက်ကုန်နဲ့ရလိုက်တယ်ရှင်။ဒါဆိုတော့ဟိုအရင်လည်းနီးကျတော့ကြလေ။ခုခုကိုတစ်ခါအစပိုင်းတုန်းကဆိုရင်ဒါတကယ်လားလို့ပေါ့နော်။အဲ့လိုမျိုးထင်မိရဲ့ရှင်။ဒီလိုလိုလူငယ်တွေကိုအရင်ကလေးလေးစားစားနဲ့ပေါ့နော်။ဆက်ဆံနဲ့ဖိတ်ခေါ်ရဲအဲ့လိုမျိုးသူအရင်လေးစားပါတယ်ရှင်
။မတ်မေဖြူဖြူအောင်ပြောပြခဲ့တာပါ။တစ်ခါကချင်တိုင်းရင်းသားဒေးဗစ်ဂွမ်အောင်ကလည်း
ကျွန်တော်တို့ကတော့ဆောက်ရဲကျွန်တော်ရဲ့ဒီ ideal person ပေါ့နော်အဲသူ့ကိုကျွန်တော်ဆောက်ရဲလေးစားပါတယ်ဒီလူချင်းတွေ့ခေါ်မှာပို့ပြီးတော့သူ့ပို့ပြီးသဘောကျသွားတယ်ပြီးတော့သူကကိုယ်ဖြစ်တယ်ပေါ့နော်အရင်ကမိုက်တယ်လူငယ်နဲ့လည်းသူသားလည်းဖြစ်တော့လောက်ရှင်တမတာအဲ့လိုမျိုးသူ့သူစင်ပေါ်ကနေနေအောင်မဟုတ်ဘဲနဲ့ကျွန်တော်နဲ့သားလည်းတစ်ဆက်တည်းဖြစ်တယ်ကျွန်တော်စိတ်ကိုနားလေပြီးတမတာမျိုးပေါ့နော်ကျွန်တော်နိုင်ငံမှာလည်းအဲ့လိုကောင်းဆောင်မျိုးလိုအပ်တယ်ဆိုပို့ပြီးနေတာပါ
ဒါအပြင်တက်ရောက်လာတဲ့အာဆီယံ10နိုင်ငံကလူငယ်တွေကိုတနိုင်ငံချင်းစီမေးခွန်းတစ်ခုမေးခွန်းပေးခဲ့တာမှာမြန်မာနိုင်ငံကိုစားပြုမေးခွန်းရခဲ့တဲ့ကရင်တိုင်းရင်းသားစောထက်အောင်ခန့်က
ကျွန်တော်မေးခဲ့တာကကျွန်တော်တို့နိုင်ငံကလည်းအာဆီယံနိုင်ငံတွေမှာတနိုင်ငံပါဝင်ပါတော့ကျွန်တော်တို့ဒီအာဆီယံဒေသကိုပြင်ကြည့်တဲ့အခါမှာပြည်ချဌာနမှုတွေအများကြီးရှိတယ်။ဥပမာအဖြစ်ဆိုလို့ရှိရင်လူမျိုးတွေကွဲပြားမယ်။နောက်ပြီးတော့ဘာသာစကားကွဲပြားမယ်။အဲ့တော့ပြီးတော့သူရဲ့အမိုင်းနေရာလည်းကွဲပြားမယ်သူရဲ့အုပ်ချုပ်ပုံနေရာလည်းအကုန်လုံးကွဲပြားရေပေါ့ဆိုတော့အဲ့လိုမျိုးကွဲပြားခြားနားမှုတွေပေါ့နော်အင်္ဂလိပ်လိုဆိုတော့ diversity ပေါ့နော်အများကြီးရှိတဲ့အမှာဘယ်လိုမျိုးကျော်လွားပြီးတော့နောက်ခေါင်းဆောင်ဖြစ်လာတဲ့လူတွေရေပေါ့သမတအနေနဲ့ဘယ်လိုလိုများခွာပေးခြင်းလဲဆိုတာလေးမိခဲ့ပါတယ်အဲ့တော့အကျိုက်ဆုံးလည်းတရားတစ်ခုအချက်ပဲကျွန်တော်ပြောခြင်းလဲအဲ့ဒါပါလဲဆိုသူကိုယ်တိုင်ကပြောခဲ့ရေပေါ့နော်သူများရဲ့ဖက်နက်ကိုဝင်စီကြည့်လိုက်ပါဘောနော်သူများရှုဖက်နက်ကိုပေါ်ဝင်စီကြည့်လိုက်ပြီးတော့မှသူတို့ခံစားသူခံစားကြည့်လိုက်ပါဘောနော်အဲဒါဆိုလို့ရှိရင်ကျွန်တော်တို့ကမိကုန်းနေမိကြအများရှိလာမယ်အမြင်တွေအများကြီးတွေ့လာမယ်ပေါ့အဲဒါနေဆိုကျွန်တော်တို့ဘယ်လိုမျိုးအခြေညှိပြီးတော့ဘယ်လိုမျိုးကောင်းမွန်တဲ့ဒီအာဆီယံဆိုင်ဝန်ကိုတည်ဆောက်မလဲဆိုတာလေ
သမ္မတအိုဘားမားရဲ့လူငယ်တွေအပေါ်လေးလေးဆဆနဲ့အချိန်ပေးပြန်လဲဖြည့်ချမှုတွေကိုတရားရဂိုင်းတော့သဘောကျမိတယ်လို့လဲဆော့ထက်အောင်ခန့်ကပြောဆိုခဲ့ပါတယ်ဒီလိုအမေးဖြေခန္ဓာမတိုင်ခင်မှာတော့သမ္မတအိုဘားမားကမိန်ကွန်းပြောကြားခဲ့ပြီးအဲ့ဒီမှာအဓိကအနေနဲ့ရာသီဥတုဖောက်ပြန်မှုလိုပြဿနာတွေအပါအဝင်ကမ္ဘာမှာကြုံတွေ့ရင်ဆိုင်နေရတဲ့ပဋိပက္ခတွေစစ်ပွဲတွေလူခွင့်ရချိုးဖောက်မှုတွေလိုပြဿနာတွေကိုမျိုးဆက်တိုင်းလူငယ်တွေကဖြည်းဖြည်းချင်းစ조사ဖြေရှင်းသွားဖို့တာဝန်ရှိတယ်လို့လည်းပြောဆိုသွားခဲ့ပါတယ်။ဒီတွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့မြန်မာလူငယ်တွေကတော့ဒီကနေရရှိလာတဲ့အတွေ့အကြုံတွေကိုမြန်မာပြည်ပြန်ရောက်တဲ့အခါမြန်မာလူငယ်တွေအကြားပြန်ပြီးတော့ဖလှယ်သွားမယ်လို့လည်းကိုမင်းကိုကိုကပြောပါတယ
်အဲပြီးရင်ကျွန်တော်တို့ကဒီ workshop မှာဆိုရင် project တွေကျွန်တော်တို့လည်း season ရပါတယ် team လိုက်ခွဲပြီးတော့ပေါ့နော်အဓိကအဖြစ် education environment ပေါ့နော်နောက် civic engagement နဲ့နောက် economics ဆိုပြီး level ခွဲထားပါတယ်အဲ့ဒီမှာကျွန်တော် team တွေခွဲပြီးတော့ကိုယ်တိုင် project လေးကျွန်တော် season ရပါတယ်အဲကျွန်တော်ပြန်ပြီးဆိုတော့ကျွန်တော်တို့ကကိုယ်တိုင် project တွေဘာအိမ်မှာကျွန်တော်ရေးချယ်ထားတဲ့အခန်းကဏ္ဍနေစပြီးတော့ကျွန်တော်တို့ဒီစာပြီး counter ပေါ်သွားမှာပါ
အခြားပစိဖိတ်ဒေသမှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုချိန်ခွင်ရှာညှိဖို့အတွက်အမေရိကန်ကလေးနက်ထားဆောင်ရွက်နေတယ်ဆိုတာကိုပြသဖို့တွားရောက်တဲ့ဒီအခြားလေးနိုင်ငံခီးစဉ်တွင်အမေရိကန်သမ္မတတဦးအနေနဲ့အခုလိုအာဆီယံနိုင်ငံတွေကလူငယ်တွေနဲ့ဓာတ်ရိုက်တွေ့ဆုံဆွေးနွေးမှုဟာပထမဦးဆုံးအကြိမ်လည်းဖြစ်ပါရဲ့ရှင်
မနနာချန်စုစည်းတင်ပြခဲ့တာဖြစ်ပါတယ်အခုကတော့အပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်မြန်မာပြည်ပြင်ပြောင်းလဲရေးမှာပညာရေးကဏ္ဍဟာအခြေခံအကျဆုံးဖြစ်တာကြောင့် Political ပညာရေးဝန်ဆောင်မှုလုပ်ငန်းတွေအနေနဲ့လည်းတက်ကြွစွာပါဝင်ဆောင်ရွက်နေတယ်လို့ပညာရေးဆိုင်ရာနိုင်ငံတကာစုတွေချီးမြှင့်ခံရတဲ့ Crown အဆင့်မြင့်ပညာရေးဝန်ဆောင်မှုလုပ်ငန်းတည်ထောင်သူဦးအောင်ကျော်စန်းကပြောပါတယ်နိုင်ငံတကာအဆင့်မြင့်ပညာရေးစနစ်ကိုအသွင်ကူးပြောင်းနိုင်မှုအတွက်စိန်ခေါ်အကဲဆတ်မှုတွေနဲ့ရင်ဆိုင်နေရဆဲပဲလို့ဆိုပါတယ်အယ်ဒီတာကိုသားညုံဦးကဦးအောင်ကျော်စန်းနဲ့တွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအဖြစ်တင်ဆက်လိုက်ပါတယ်ရှင်
တကယ်တမ်းဗမာပြည်မှာပိုလီကအလူပညာရေးဆိုင်ရာဖွဲ့စည်းပုံစံမျိုးနဲ့ပေါ့အခုနေထားတရားဝင်ရက်တီလို့ရရလား
ရက်တီလို့ရအောင်လဲကျွန်တော်တို့လုပ်တယ်ပေါ့နော်အတိုင်းမြင်ငံဆိုတဲ့နေရာမှာပညာရေးလမ်းကြောင်းတစ်ခုတည်းမဟုတ်ဘဲနဲ့မြန်မာကျောင်းသားတွေအဓိကလိုတာတော့တမူးဝန်ကြောင်းမှုပေါ့ career နဲ့ပတ်သက်လို့ပါသူတို့လိုအပ်တဲ့သတင်းချက်လက်လေးတွေကျွန်တော်တို့ကရှင်းပြပေးတယ်ဒါမျိုးလေးတွေကြတော့ကျွန်တော်တို့ကဟိုမြန်မာကျောင်းသားတွေအတွက်လည်းလိုအပ်တယ်ကျွန်တော်တို့လည်းအခုတော်တော်လေးဒီ level လေးတွေမှာတော်တော်လေးဟိုလှုပ်ပေးနေရတယ်အခါအားလျော်စွာကျွန်တော်တို့ဒီ seminar လေးတွေလုပ်တယ်ဟောပြောပွဲတွေလုပ်တယ်ကျောင်းတစ်ခုရဲ့ seminar မျိုးမဟုတ်ဘဲနဲ့ဒီကျောင်းသူကျောင်းသားနဲ့ကလေးတွေအတွက်လိုအပ်ချက်တွေကိုဖြည့်ဆည်းပေးမဲ့သတင်းချက်လက်ပေးတဲ့ဒီ seminar မျိုးတွေကျွန်တော်များများလေးလုပ်ပေးတယ်ပေါ့
အခုနောက်ပိုင်းကျွန်တော်သတိထားမိတော့ဒီမှာရှိတဲ့နောက်နိုင်ငံတန်ရုံတွေသူဖြစ်ဆို American တန်ရုံတို့ British တန်ရုံတို့ကဒီသူတို့တက်ဆိုင်ရာနိုင်ငံကတက္ကသိုလ်တွေနဲ့ချိတ်ဆက်ပြီးတော့ဒီပညာရေးဆိုင်ရာပေါ်လေးပေါ့ education fair ဆိုပြီးတော့တက္ကသိုလ်ကြီးနဲ့ချိတ်ဆက်နိုင်တဲ့ဟာလေးလှုပ်လာတယ်။အဲ့ဒါကတော့ဘယ်လောက်ထိဟိုသူကျောင်းသားတွေအတွက်အသုံးဝင်မလဲ၊သုံးတည့်လဲ။
တန်ယုံနေကိုယ်တိုင်ကကိုစားပြုပြီးလှုပ်လာတဲ့အခါကျတော့ပို့ပြီးတော့သူတို့သတင်းချက်လက်စုံစုံလင်းလင်းလေးတွေရလာတယ်။တန်ယုံနေကလည်းဦးစီးလှုပ်တာဖြစ်တဲ့အတွက်ဒါ reliable information လေးတွေဖြစ်တဲ့တက္ကသိုလ်ကြီးရဲ့ officer တွေနဲ့လည်း direct ထိတွေ့ခွင့်ရတဲ့အတွက်ဟိုပို့ကောင်းတဲ့ခါတိုင်းနဲ့စာရင်ပေါ့နော်။အဲ့တော့ပို့ပြီးတော့ကျွန်တော်တို့ကတော့ကြိုးစားပါတယ်။ဒါမျိုးဖွဲ့စည်းတွေကလှုပ်တဲ့ဟာလေးတွေလည်းကျောင်းသူကျောင်းသားတွေအတွက်တော့သတင်းချက်လက်ပို့ရလာတယ်ပေါ့နော်။
ဒီနိုင်ငံသားတက္ကသိုလ်တွေကပြီးရပညာတော်တွေထောက်ပံ့ကြီးပါတော့ scholarship program တွေဒါတွေနဲ့ပတ်သက်လို့ရောဂရုနဲ့ချိတ်ဆက်ပြီးလုပ်တာရှိပါလား
ကျွန်တော်ကတော့ရေဘူးရအဖြစ်အချက်နှစ်ချက်ရှင်းလင်းပြီးခွဲပြားကြတာတယ်တစ်ခုကတော့ပညာသင်ထောက်ပံ့ကြီးနဲ့တစ်ခုကပညာသင်စုပေါ့နော် study grant ကတော့ကျွန်တော်တို့ကပညာသင်ထောက်ပံ့ကြီးပေါ့သူကတော့ဒစိတ်တစ်ပိုင်းပဲသူရဲ့နေစိတ်စားစိတ်တွေမပါဘူးဒီတက်ဆိုင်ရာကျောင်းနေမှာအစီအစဉ်လေးတွေရှိတယ်ပေါ့ဗန္ဓာရေးဆိုင်ရာအကူအညီပေးတာပညာသင်ထောက်ပံ့ကြီးကတော့ပုံစံအမျိုးမျိုးရှိပါတယ်အဖွဲ့အစည်းတွေကပေးရမျိုးလေးတွေရှိတယ်ပြီးတော့တက္ကသိုလ်ကျောင်းနေရာလဲ merit based လို့ခေါ်တဲ့ academic ပုံမှာထူးချွန်မှုပုံမှာမူတည်ပြီးပေးရမျိုးလေးတွေပေါ့နော်နောက်ပြီးတော့ need based ဆိုတာကတော့ဒီကျောင်းသားကလိုအပ်နေလို့သူတို့ပေးတာမျိုးလေးတွေနောက်တစ်ခုကလဲဘာသာရပ်ဆိုင်ရာပေါ့နော်နည်းနည်းလေးဟို political ဘိုင်းဆိုင်ရာအရာမှာ human right နဲ့ပတ်သက်တာတွေ developments နဲ့ပတ်သက်တာတွေပုံမှာအခြေခံပြီးပေးတာမျိုးလေးတွေပေါ့ပြီးခဲ့တဲ့တစ်ပတ်ကဆိုရင်ကျွန်တော်တို့ဒီ Norwegian ကနေပြီးတော့ပေးတာလေးကိုတန်ယုံကိုကျွန်တော်တို့ဖိတ်တယ်ကျွန်တော်တို့တက်တယ်အဲ့တော့အဲ့လိုမျိုး process တွေကိုကျောင်းသူကျောင်းသားတွေကိုသတင်းချက်လက်တွေကူညီဖြန့်ပေးတယ်ကျွန်တော်တို့ရှောက်ထားပေးတယ်အဲ့ဒီအတွက်ကျွန်တော်တို့ဝန်ဆောင်ကယူရာတွေ agency fee ယူရာတွေကျွန်တော်တို့မလုပ်ဘူးသူတို့တတ်မှတ်ထားတဲ့မူတဲ့ဘောင်တွေကဝင်တဲ့ကလေးတွေပေါ့နော်ဥပမာ Asia Institute of Technology ကို Norwegian က governments ကနေပြီးတော့မြန်မာကျောင်းသားတွေအတွက်ပေးတဲ့ပညာသင်ဆုမျိုးတွေရှိတယ်ပေါ့နော်နောက် Asia Development Bank ကပေးတာမျိုးတွေ American မှာဆိုရင်ကျွန်တော် Fulbright လို့ဟာမျိုးတွေ Australia ကအစိုးရပေးတဲ့ AusAid programs လို့ဟာမျိုးတွေပေါ့တချို့ဟာတွေကကြတော့ programs တွေကရှိနေပြီးတော့မြန်မာကျောင်းသားတွေမသိကြတာများတယ်ဒါအခက်အခဲတစ်ခုမြန်မာကျောင်းသားတွေပေါ့ဒုတိယအခက်အခဲတစ်ခုကတော့သိတော့သိကြပြီးတော့ဒီ scholarship တွေကိုရှောက်ထားဖို့အတွက်ဘလို့အချက်လက်တွေနဲ့ပြည့်စုံရမယ်ဆိုတဲ့အချက်တွေကိုလည်းလေ့လာတာလေးတွေဟိုတင်ပြတာလေးတွေအားနည်းတယ်ဥပမာ essay က250စကားလုံးရေးရမယ်ဆို100ပဲရေးလိုက်တာမျိုး1000လောက်ရေးလိုက်တာမျိုးပေါ့နော် reference ဒီထောက်ခံချက်2ဆောင်ထည့်ရမယ်ဆိုရင်2ဆောင်လည်းထည့်လိုက်တာမျိုးလေးတွေပေါ့နော်အဲ့တော့အဲ့ဒါမျိုးလေးတွေကိုအားနည်းတယ်အဲ့တော့အများကြီးမြန်မာကျောင်းသားတွေအတွက်အခုပို့ပေးလာကြတာတွေရှိတယ် Aus8 ဆိုလည်းနည်းနည်းပို့ပေးတယ် Fulbright လည်းနည်းနည်းပို့ပေးတယ် England ဘက်မှာလည်း scholarship ရှိတယ်အဲ့တော့ကျွန်တော်တို့တွေနဲ့ဆက်ဆက်တဲ့ကျောင်းတွေကတော့ study grant လို့ခေါ်ပါတယ်တစ်နှစ်ကိုဥမာပေါင်1000လောက်ကြမယ်ဆိုရင်ကျွန်တော်တို့က 30% 40% သူတို့ရဲ့ထူးခြားမှုမှတ်တမ်းလေးတွေကိုကြည့်ပြီးတော့ဟိုပညာသင်ထောက်ပံ့ကြီးလေးတွေခေါ်တာပေါ့နော်ဒါလေးတွေကတော့ကျောင်းသားတွေအတွက်လွယ်လင်းတကူရနိုင်ပါတယ်မခက်ပါဘူးအဲ့ဒါမျိုးကြတော့ဒိုင်းရိုက်တက္ကသိုလ်တွေရလျှောက်တာလည်းဆိုင်ကျွန်တော်တို့တွေကနေပူကူညီနိုင်တယ်ဒါက study grant scholarship ပညာသင်ထောက်ပံ့ကြီးကတော့ကျွန်တော်ခုနပြောလို့အဖွဲ့အစည်းတွေကပေးတာများတယ် တကယ်တမ်းတရားရာခိုင်နှုန်းစကောလာရှစ်ပညာသင်စုကနေစီစားစိတ်ကောတက္ကသိုလ်ရဲ့ကုန်ကြစည်းတွေရောသူတို့အတွက်အသီးဆုံးတွေရောအကုန်အပါအဝင်ကိုတော့ကျွန်တော်ခုနပြောတဲ့ full bright လိုဟာမျိုးတွေ os 8လိုဟာမျိုးတွေအဲ့ဒါမျိုးအဖွဲ့အစည်းတွေကနေပေးပါတယ်တခါတလေကျတော့ကျောင်းသားကကျောင်းလေးကိုရှောက်ဝင်ခွင့်ရတော့မှအဲ့ဒီဝင်ခွင့်စာရွက်စာတမ်းတွေနဲ့ခုနတရားခံနှုန်းပေးတဲ့အဖွဲ့အစည်းမျိုးထပ်လျှောက်တာမျိုးတွေလည်းရှိပါတယ်အဲ့ဒါလေးတွေကိုလည်းကျွန်တော်တို့အခါအလျော်ဆိုတာ social media တွေ Facebook လိုဟာမျိုးတွေကျွန်တော်တို့ရဲ့ website တွေ blog တွေကနေကျွန်တော်တို့အခါအလျော်ဆိုတာထုတ်ပြန်ပေးပါတယ်ဟုတ်ကဲ့ပ
ါနိုင်ငံခြားတက္ကသိုလ်ကလည်းဘာပဲမြန်မာနိုင်ငံမှာပို့လန်းလာတဲ့သဘောမှရှိတော့တချို့တက္ကသိုလ်တွေကမြန်မာနိုင်ငံဒင်းမာကိုဝင်ပြီးတော့ထိုင်ပြီးတော့ဟိုဌာနခွဲလေးတွေဖွင့်လာကြတယ်နောက်တစ်ခုကကျောင်းတွေမှာဖွင့်မှုတွေ season ဆောင်နေလို့ကျွန်တော်ချုပ်ကြားပါတယ်ခင်ဗျအဲ့ဒါအဲ့ဒါကလားလာကရောဘယ်လိုရှိပါလဲကုလီထားမှာ
နိုင်ငံရဲ့ပြည်ပြောင်းလဲမှုဖြတ်တန်းမှုတစ်ခုမှာပညာရေးထဲမှာလဲဒါပါလာတဲ့ရင်းနှီးမြှုပ်နှံမှုပိုင်းဆိုင်ရာလဲပါလာအဲ့မှာတော့ကျွန်တော်2မျိုးခွဲမြင်ကျင်ပါတယ်တစ်မျိုးကတော့ဒီစီးပွားရေးကိုရှေ့ထားပြီးတော့ဝင်လာတာမျိုးတွေရှိသလိုတစ်မျိုးကတော့မြန်မာနိုင်ငံမှာရှိတဲ့တက္ကသိုလ်တွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့ဒီဘက်ကကလေးတွေအတွက်ပညာရေးခွင့်လန်းတွေပွင့်ဖို့လာတာမျိုးလေးတွေပေါ့နော်အဲ့တော့ဒုတိယအချက်လေးကိုတော့ကျွန်တော်ကတော့ပို့ပြီးတော့ဟိုအားပေးကျင်ပါတယ်လောလောဆယ်သူတို့ရင်ဆိုင်နေရတဲ့ခက်ခဲလေးတွေကတော့မြန်မာနိုင်ငံမှာဒီတက္ကသိုလ်ကျောင်းတွေလာရောက်ပြီးတော့တရားဝင်ရက်တည်ဖို့အတွက်တိကျတဲ့ပညာရေးဆိုင်ရာမူဝါဒနဲ့ပတ်သက်တာလေးတွေရင်းနှီးမြှုပ်နှံမှုဆိုင်ရာမူဝါဒနဲ့ပတ်သက်တာလေးတွေမရှိသေးတော့တကယ်အကြီးတွေကတော့ဝင်မလာသေးဘူးလောလောဆယ်ကပဲဆွေးနွေးနေတာတွေလည်းအများကြီးရှိတယ်ဟိုစနစ်တကျနဲ့ကြိုဆိုဖို့တင့်ပါတယ်ကျောင်းသားတွေစီကပတ်စံကိုယူပြီးတော့တကယ်အရေးချင်းမိတဲ့ပညာရေးမပေးဘဲနဲ့စာရွက်တရက်ထုတ်ပေးတဲ့အဖွဲ့အစည်းမျိုးတွေဒါမျိုးတွေကရှိနေတော့ကျွန်တော်တို့နိုင်ငံမှာလည်းဒါမျိုးလေးတွေကဖြစ်လာနိုင်တဲ့အတွက်အစိုးရဘက်ဆိုင်ရာလည်းအဲ့လိုမျိုးတွေမဖြစ်အောင်လို့ကြိုတင်ကာကွယ်ဖို့အတွက် quality assurance လို့ဟာမျိုးလေးတွေထားရမယ်။ကျောင်းသူကျောင်းသားတွေကလည်းဒီကျောင်းကြီးတစ်ခုကကောင်းတယ်ပြောတာမျိုးမဟုတ်ဘဲနဲ့ရည်ပူရာအဖြစ်အချက်လက်တွေကိုရှာဖွေစုဆောင်းပြီးတော့အဲ့လိုမျိုးလုပ်ရပါမယ်။အဲ့တော့တတိနဲ့ကြိုဆိုရမယ်လို့ကျွန်တော်တော့နည်းနည်းလေးမြင်ပါတယ်
ခင်ဗျ။ဟုတ်ကဲ့။တစ်ဖက်မှာတော့ကျွန်တော်ရင်းနှီးမြှုပ်နှံမှုကိစ္စပေါ့ဒါကလည်းပညာရေးရာသူတို့institution တွေလာပြီးရင်းနှီးမြှုပ်နှံကြတဲ့အခါမှာလက်ရှိရှိနေတဲ့ဥပဒေမှာကျတော့ရင်းနှီးမြှုပ်နှံမယ်ဆိုလို့ရှိရင်တိုင်းသာပုဂ္ဂလိကလုပ်ငန်းရှင်တွေနဲ့တွဲလုပ်ရမယ်ဆိုရယ် percentage ကခွဲထားတာရှိရယ
်ဟုတ်ကဲ့
အဲ့တော့တကယ်တမ်းဒီတိုင်းသားလုပ်ငန်းရှင်တွေဘက်ကကောဒီပညာရေးနဲ့ပတ်သက်လို့သူတို့ ਨੇ partner လုပ်နိုင်မဲ့ capacity ပေါ့လုပ်နိုင်တဲ့အနေထားလုပ်နိုင်ခွင့်အဲ့လောက်ကိုရှိရလားအခုအနေထားမှာ
လုပ်ကင်နိုင်တဲ့အဖွဲ့အစည်းတွေရှိတယ်လို့တော့လည်းကျွန်တော်ယုံကြည်ပါတယ်ဒါပေမဲ့တကယ်တမ်းကဘာအဆင့်မီဆိုတာမျိုးတွေနဲ့တော့ကျွန်တော်တို့ပြတ်ကြံရခဲ့တယ်လို့ထင်တယ်အထူးသဖြင့်ဥပမာတိတ်ပံနဲ့ပတ်သက်တာမျိုးတွေဆိုရင်တခြားနိုင်ငံတွေမှာလုံလောက်တဲ့တကွဲခန်းနေနဲ့လုံလုံနေကြတယ် engineering ဆိုလဲ engineering lab တွေပေါ့ကျွန်တော်တို့စီမှာဒီလောက်လုံလောက်လောက်မရှိဘူး science lab တွေပေါ့နော်အဲ့တော့စိတ်ဆန္ဒအားဖြင့်ရောစေတနာအားဖြင့်ရောလုံနိုင်တာတွေရှိပေမဲ့နှိပညာပိုင်းမှာတော့ကျွန်တော်တို့အများကြီးလုံနိုင်တဲ့လူစီက institution စီရှိရယူဖို့လိုမယ်လို့ထင်ပါတယ်ပုဂ္ဂလိကကုမ္ပဏီတွေအပြင်အဝင်လာမယ်ဆိုရင်လေဒီတိုင်းခွင့်ပြုတယ်ဆိုတာတဲ့ကျွန်တော်တို့နိုင်ငံအတွက်ဘာနေရာတွေမှာလိုအပ်နေသလဲဘယ်နေရာတွေမှာကျွန်တော်တို့လူငယ်တွေအတွက်ဟိုအသုံးပိုကြမလဲဥပမာစီးပွားရေးဆိုရင်လေစီးပွားရေးနဲ့ပတ်သက်တာကိုကျွန်တော်တို့နိုင်ငံကအကြောင်းတွေကတကယ်တမ်းအရေးချင်းမိမိစီမံခန့်ခွဲနိုင်တယ်ဆိုရင်လေနိုင်ငံတကာအတွက်အဲ့နေရာမျိုးတွေမှာရှော့ပြီးတော့နည်းပညာနဲ့ပတ်သက်တဲ့လိုအပ်တာဥပမာ biotechnology လိုဟာမျိုးတွေကျွန်တော်တို့လိုအပ်မယ် science က research နဲ့ပတ်သက်တာတွေကျွန်တော်တို့လိုအပ်မယ်နောက်ပြီးတော့ဥမာ aircraft maintenance aerospace လို့ဟာမျိုးအဲ့လိုနေရာမျိုးတွေကိုကျွန်တော်တို့ပို့ပြီးတော့ဟိုကျူစုဒင့်နဲ့ကျူစုရမယ်ပေါ့ခင်ဗျဟုတ်ကဲ့
အခုကဒီမြန်မာနိုင်ငံကတစုံတရာပြည်ပြောင်းလဲမှုတွေပြီးခဲ့တဲ့3လနှစ်ကစပြီးလှုပ်လာတယ်လှုပ်လာတဲ့အခါမှာနိုင်ငံရေးစီးပွားရေးလူမှုရေးပညာရေးပါသူတို့ပြောပါတယ်လှုပ်လာတဲ့အထက်မှာအဲ့တော့ဒီပြည်ပြောင်းလဲမှုတွေကိုစိုးရလှုပ်လို့လွှတ်တော်ကလည်းတပိုင်းလှုပ်နေတယ်ဒါတော့ပြည်တော်ဘက်ကဥပဒေပြောင်းလဲမှုပေါ့အဲ့တော့ဒီ high education ပေါ့အဆင့်မြင့်ပညာရေးအထူးဖြစ်ဒီတက္ကသိုလ် college တွေနဲ့ပတ်သက်လို့ပြင်ဆင်ဆောင်ရွက်မှုတွေပြည်ပြောင်းလဲမှုတွေနဲ့ပတ်သက်လို့ပေါ့ကူအောင်ကျော်ဆန်းဘယ်လိုမြင်လဲခြေနဲ့အာရမှုရှိရလားလုံလောက်နေပြီလို့ထင်ရလား
ပြုပြင်ပြောင်းလဲမှုလုံနေပြီဆိုတော့အချိန်လေးနဲ့တော့ကျွန်တော်တို့လည်းနည်းနည်းကြေနပ်ခဲ့မိရယ်ပေါ့နော်အခုနောက်ပိုင်းတော့ကျွန်တော်တိတ်အားမရတော့ဘူးဖြစ်လာတယ်ဒီ high education စကိုင်းတွယ်ပုံလေးတွေနဲ့ပတ်သက်လို့ပေါ့ဒါလေးတွေနဲ့ပတ်သက်လို့လည်းကျွန်တော်စကားခံကျင်တာကကျွန်တော်တို့ရဲ့အတွေ့အကြုံရှိသလောက်လေးခံတာလေးကိုပြောရမယ်ဆိုရင်ပေါ့နော်ခုနကကျွန်တော်ပြောတဲ့ high education status မှာပြုပြင်ပြောင်းလဲမှုကိုကျွန်တော်တို့နှစ်မျိုးအကြမ်းမြင့်မြင်တယ်ချက်ချင်းကုစားရမယ်ပညာရေးပြည်ပြင်ပြောင်းလဲမှု status တခုရှိရယ်ရေရှည်ပြည်ပြင်ပြောင်းလဲမှု status တခုရှိရယ်ရေရှည်ပြည်ပြင်ပြောင်းလဲမှုဟာလည်းဥပဒေပြုစနစ်တကျသွားမှာဖြစ်သလိုတစ်ဖက်မှာလည်းချက်ချင်းပြည်ပြင်ပြောင်းလဲရမယ့်ခံရတွေရှိတယ်ဥပမာခီးသွွားလုပ်ငန်းနဲ့ပတ်သက်တဲ့နေရာမျိုးတွေဆိုရင်ကျွန်တော်ကချက်ချင်းပြည်ပြင်ပြောင်းလဲရမယ်ဒီ vocational မှာရှိရဲ့လူတွေကိုချက်ချင်း train ပေးရင်ဒါကချက်ချင်းအကျိုးမြတ်ရနိုင်တဲ့နေရာမျိုး status လေးတွေပေါ့နော်အဲ့တော့နောက် banking and finance လို့ sectors မျိုးတွေ institution စီဒါတွေကကျွန်တော်တို့ diploma course လို့မျိုးပဲဖြစ်ဖြစ်တာချက်ချင်းပြုပြင်ပြောင်းလဲပြစ်လို့ရတဲ့ sectors တွေရှိတယ် vocational based နဲ့ပတ်သက်တာပေါ့နော်ခုနတက္ကသိုလ်တွေသူတင်တာသွားမဲ့ဟာတွေကတော့ရေရှည်ပေါ့နော်အဲ့တော့ဒါ sectors ကြီးနှစ်ခုရှိတယ်အဲ့ဒီပုံမှန်မူတည်ပြီးတော့မှခုန ဥပဒေတာနီးဥပဒေတာလေးတွေခွဲရင်ဆင်ပြေမယ်ပို့ထင်တယ်အခုနောက်ပိုင်းတော့လွှတ်တော်ဘက်ကလည်းတစ်ဖွဲ့ဒီဘက်ကကျွန်တော်တို့ဒီဘက်ကအစိုးရဥမာ NNE ရဘက်ကလှုပ်တာလေးလည်းကောင်းတာလေးတွေရှိတယ်အဲ့တော့အားလုံးဟိုဘုံသဘောတူညီမှုတစ်ခုကိုမရောက်နိုင်ဘူးဖြစ်နေတာလေးတွေရှိတယ်ပေါ့နော်။နောက်ဦးမှာ quality assurance နဲ့ပတ်သက်တာလေးတွေကိုကျွန်တော်တစ်ခါတင်ပြဘူးတယ်။ဒီပြည်ပြင်ပြောင်းလဲမှုတဲမှာပေါ့နော်။အဖွဲ့အစည်းတစ်ခုကိုကျွန်တော်ကစလုပ်နေကြပြီဆိုရင်ဒီ QA ဆိုတာလိုတယ်။ဒါကိုထည့်သွင်းမှသာကျွန်တော်တို့အိန္ဒိယနိုင်ငံတွေမှာဖြစ်တဲ့ပြဿနာမျိုးကိုကျွန်တော်တို့နည်းနည်းလေးကာကွယ်နိုင်မယ်။ think tank လို့ဟာမျိုးတွေလည်းလိုအပ်ရင်ထားပေးရမယ်။လိုအပ်ရင်လည်းနိုင်ငံတကာအကူအညီကိုကျွန်တော်ကတော့ယူစီချင်တယ်ကျွန်တော်စိတ်ထင်ပေါ့နော်။ dissenters ကရည်ပူရာအဖြစ်ပြောရရင်တော့တခြားနိုင်ငံကြီးစီးပွားရေးလူမှုရေးတွေကဲအခြေခံဒီပညာရေးကိုပဲကျွန်တော်တို့ကတော်တော်ပြီးအခြေခံတာဖြစ်တဲ့အတွက်ဒါလောလောဆယ်ကုစားရမယ်ဟိုပြည်ပြင်းပြောင်းလဲမှုကိုအလင်းမြန်လောက်ရမယ် status တခုလို့ကျွန်တော်မြင်ပါတယ်အစိုးရပိုင်းဌာနတခုလည်းမဟုတ်ဘူးကျန်တဲ့ public အဖွဲ့အစည်းတွေအားလုံးလည်းကျွန်တော်တို့ပူးပေါင်းပါဝင်ရမယ်တက်တက်ကြွကြွနဲ့ပေါ့နော်
နောက်တစ်ခုတော့နိုင်ငံခြားတက္ကသိုလ်တွေအခုဝင်ပြီးတော့တချို့တွဲလောက်တာရှိမှာကျွန်တော် Hopkins လို့ပေါ့ဆိုရန်ကုန်တက္ကသိုလ်နဲ့တွဲလောက်တာရှိရ American University ဝင်အဲ့တော့ဒီနိုင်ငံခြားတက္ကသိုလ်တွေ institution တွေဝင်လာတဲ့အခုလက်ရှိပူးပေါင်းဆောင်ရည်မှုရင်းနဲ့ပတ်သက်လို့ပေါ့ကိုအောင်ကျော်ဆန်းဘယ်လိုတုံ့တက်မိလဲနီးမှန်နန်းမှန်ပုံမှာရှိရလား
ဥပမာ John Hopkins ဆိုကြပါစို့ကျွန်တော်တို့ဒီမှာရှိတဲ့ကလေးတွေကလွဲမှားတဲ့ပညာရေးစနစ်တစ်ခုကနေကြီးပြင်းလာခဲ့ရတာဆိုတော့ဒါကိုကျွန်တော်တို့ဘယ်လိုဖျောက်ဖျက်မလဲပေါ့နော်အဲ့တော့သူတို့ပေးခြင်းတဲ့ပညာရေးတစ်ခုကိုမပေးခင်သူတို့ပေးတယ်ဆိုရယ်သူတို့ပညာရေးစနစ်တွေကသူတို့ပညာရေးစနစ်ထဲကနေစနစ်တကျကြီးပြင်းခဲ့တဲ့ကလေးတွေအတွက်တော့တင့်တော်ကောင်းတင့်တော်နိုင်ပြီးတော့ကျွန်တော်တို့စီကကလေးတွေအတွက်လိုအပ်ချက်တွေရှိကောင်းရှိနိုင်လိမ့်မယ်ဥပမာကျွန်တော်တို့ခုပြောနေကြတဲ့ဒီ independent study skills တွေ critical thinking တွေ lateral thinking တွေဒါတွေက higher education မှာအမှန်တကယ်ကိုပဲလိုအပ်တဲ့စနစ်တွေပေါ့16နှစ်လောက်ဒီကျွန်တော်တို့ business education မှာတမျိုးပုံစံလွဲလာတဲ့ကလေးတွေကိုချက်ချင်းဒီပုံစံကွက်တွေနဲ့တွတ်လိုက်ရင်ဖြစ်မလားဆိုတာကိုကျွန်တော်စိတ်ထဲမှာနည်းနည်းလေးဟိုတန်တရားဖြစ်တယ်ပေါ့နော်အဲ့လိုဖြစ်ရတဲ့အကြောင်းရင်းကလည်းကျွန်တော်တို့ကိုယ်တိုင်ကို American Foundation Programs တခုကိုကျွန်တော် run နေ run ရတဲ့တကယ်ရည်ရွယ်ချက်ကလည်းမြန်မာပညာရေးနဲ့ကြီးပြင်းလာတဲ့ကျောင်းသားတွေနိုင်ငံတကာပညာရေးဘက်ကမလှမ်းခင်ဂျားထဲမှာဗမာလိုပြောရင်တော့ buffer zone လေးခံလိုက်တာပေါ့ကိုသူတို့ assignment စီမလုပ်တတ်ဘူး attention ထွက်ပြီး presentation skills တွေမလုပ်တတ်ဘူးဆရာတွေကိုမေးခွန်းမေးရမှာကျွန်တော်တို့ culture မှာအားမပေးခဲ့တဲ့အတွက်ချက်ချင်းဓာတွေကသူတို့ဖြစ်ထွန်းလာဖို့မရှိဘူးသူတို့ဖြင့်ဆယ်နှစ်ကျော်လောက်သူတို့ habit ကြီးတစ်ခုလိုဖြစ်လာတာကိုချက်ချင်းကျွန်တော်တို့ကလက်ညှိုးထိုးပြီးဒီလိုလုပ်ပါလို့ပြောဖို့မဖြစ်နိုင်ဘူးလို့ကျွန်တော်စိတ်ထဲမှာထင်တယ်အဲ့တော့ဒီတက္ကသိုလ်တွေအနေနဲ့ကလုပ်မယ်ဆိုရင်လည်းကျွန်တော်တို့ကပြောလို့ပေါ့အမြင့်ကလှန်မှကိုရမယ်အဲ့တော့ကျွန်တော်သတင်းလေးတစ်ခုကြားတာက teachers training တစ်ခုလုပ်ဖို့လာတယ်ပေါ့နော်လာတဲ့အခါမှာသူတို့ကတော့သူတို့ရဲ့ preparation စီသူတို့ teachers training လုပ်တဲ့ပုံစံမျိုးပဲသူတို့ပြင်လာခဲ့ဒါပေမဲ့ဒီမှာဆရာတွေကို teacher training လုပ်ဖို့အဲ့ဒါကိုလုပ်တဲ့အခါအဲ့ဒါနဲ့ကိုပဲဒီဘက်ကဆရာဆရာမတွေမှာအများကြီးခက်ခဲရှိတယ်ဆရာဆရာမတွေကအဲ့လိုသင်ကြားတာလည်းလုပ်ခဲ့တာမဟုတ်တဲ့အတွက်သူတို့အဲ့ programs ကိုရက်တောင်ရက်လိုက်ရတယ်လို့ကျွန်တော်ကြားတယ်ပြီးတော့သူတို့ပြန် revise လုပ်တယ်ပြီးတော့မှဆရာဆရာမတွေကဘာတွေတိထားခဲ့တာလဲဘာတွေတိနေကြလဲဘယ်လိုမျိုးသူတို့ဖြတ်တန်းခဲ့တာလဲဆိုတဲ့အပေါ်မှာပြန်ကြည့်ပြီးတော့မှဒါအတူ teacher trainings လေးကိုတော့သူတို့အဲ့လိုပြန်လုပ်ရတယ်ဆိုတော့ higher educations ကိုဖြတ်ပြီးတော့တက္ကသိုလ်တွေကပြီးတော့မယ်ဆိုရင်ကျွန်တော်ခုနရှင်းပြတဲ့အချက်လက်တွေကိုထည့်သွင်းစဉ်းစားဖို့လိုပါတယ်မြန်မာကလေးတွေကမိကုမမီရဲကြဘူး independent scary skills ဆိုတာမျိုးမရှိကြဘူး critical thinking မှမရကြဘူးသင်ချာမှနည်းနည်းလေးတော်တယ်ဝိဇာဘာသာရပ်တွေမှကျွန်တော်တို့ကချပြရတာညံတယ်အဲ့တော့ဘယ်လိုမျိုးကဲ့ညီအောင်နိုင်ငံငါပညာရေးနဲ့ချိတ်ဆက်မလဲဆိုတဲ့အချက်တွေကစိတ်ဝင်စားဖို့ကောင်းတဲ့အချက်တွေဖြစ်ပါတယ်အဲ့တော့ဆိုလိုတာတက္ကသိုလ်တွေအနေနဲ့ဒီလိုမျိုးချက်ချင်းလာပြီးပေးဆိုတာမျိုးလုံးလုံးမရနိုင်ဘူးသူတို့ကူညီမဲ့တက္ကသိုလ်တွေကိုသူတို့စနစ်တကျလေ့လာရမယ်ဒီမှာရှိတဲ့ကလေးတွေရဲ့အင်္ဂလိပ်စာရေးချင်းဘယ်လောက်ရှိလဲဒါမှသူတို့ရဲ့ curriculum တွေသူတို့သင်ကြားတာတွေကိုအဲ့ level နဲ့အညီကလေးတွေလိုက်နိုင်အောင်သူတို့ပြင်ရမယ
်ဒီတဲ့မှာမြန်မာဒီမိုကရေစီရည်ရွယ်ဆွေးနွေးခန်းကိုတော့ကုသညွန်ဦးစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမသောရရှင်များရှင် BOA မြန်မာပိုင်းစီစဉ်ရဲ့တင်းငနေနေညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ24 25 32တို့ကနေဆက်လက်လွှင့်ပေးနေပါတယ်။အခုစီစဉ်မှာတော့ဥစီတူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်ကိုအရင်ဆုံးနားဆင်ကြရမှာဖြစ်ပြီးမြန်မာပြည်ကပေးစာများနဲ့တက်ကြီးစကားအစီအစဉ်တို့ကိုလည်းနောက်ပိုင်းမှာနားဆင်ကြရဖို့ရှိပါတယ်
။သောရရှင်များခင်ဗျာဝင်းဖေတို့မှမိသားစုဆရာဝန်ကြီးတူရှိခဲ့ဘူးပါလေ။ဆရာဝန်ကြီးဦးစံကျူးတဲ့လူလူတော်မရဲ့စကားနဲ့ပြောရရင
်ဆရာဝင်းဖေပြောပြမဲ့တက်ကြီးစကားအစီအစဉ်ကိုနောက်ပိုင်းမှာနားဆင်ကြရအောင်ပါရှင်အခုရင်ဆုံးတော့ဦးစီတူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုထုတ်လွှင့်ပေးပါမယ်ဒီသတင်းပတ်မှာတော့အကြမ်းဖက်မှုတွေဟာဗုဒ္ဓဘာသာဝင်တွေအချင်းချင်းဘက်ကိုလှည့်လာပြီလားဆိုတာကိုဆွေးနွေးတင်ပြထားပါတယ်ဦးစီတူအောင်မြင့်ရဲ့တင်ပြချက်ကိုမတ်ရင်ချင်းနိုင်ငံကကူညီတင်ဆက်ပေးထားပါတယ်ရှင်
တကြံတွင်ဧပြီလ15 16နှင့်18ရက်တွေတုန်းကပဲခူးတိုင်းတာဝတီခရိုင်နက်တလင်းမြို့နယ်တောင်ညိုမြို့တင်မှာဘာသာရေးဆန်တဲ့အကြမ်းဖက်မှုတစ်ခုဖြစ်ပွားခဲ့ပါတယ်။ဒီဖြစ်စဉ်ရဲ့ထူးခြားမှုကတော့အစ္စလမ်ဘာသာဝင်လူငယ်လေးတယောက်ကိုလက်ခံထားလို့ဆိုပြီးဒေသခံလူအုပ်စုကြီးကဗုဒ္ဓဘာသာဝင်မိသားစုတွေရဲ့နေအိမ်တွေကိုဖျက်ဆီးခဲ့ကြလို့ပဲဖြစ်ပါတယ်။အကြမ်းဖက်မှုဖြစ်စဉ်မှာလူနေအိမ်လေးလုံးပဲဖျက်ဆီးခံခဲ့ရတယ်ဆိုပေမဲ့အသေးစိတ်လေ့လာကြည့်တဲ့အခါစိုးရိမ်စရာကြောက်စရာကောင်းတဲ့အနေအထားတစ်ခုဖြစ်တွေ့မြင်ကြရပါတယ်။အဲ့ဒီအကြမ်းဖက်မှုဘာကြောင့်ဖြစ်တာလဲ၊ဘယ်လိုဖြစ်တာလဲ။အခုရက်ပိုင်းနေအတွင်းအလားတူဘာတွေဖြစ်ခဲ့သလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ဒီတွင်သတင်းဖော်ပြချက်တွေအရနတ်တလင်းမြို့ပေါ်နေအစ္စလမ်ဘာသာဝင်လူငယ်လေးတယောက်ဟာတောင်ညိုမြို့ကဘုရားဘာသာဝင်မိန်းကလေးတယောက်နဲ့ချစ်ချင်ကြတယ်လို့ဆိုပါတယ်။မင်းကလေးရဲ့ဖုန်းဆက်ခေါ်မှုကြောင့်အဲ့ဒီလူငယ်လေးဟာတောင်ကျင်မြို့ကမင်းကလေးရဲ့အိမ်ကိုသွားပါလေ။အဲ့ဒီအိမ်ကိုရောက်ပြီးနောက်ဒေသခံလူအုပ်စုကြီးကဘာသာကြားလူငယ်ကိုထုတ်ပေးဖို့သူတို့လက်အပ်ဖို့တောင်းဆိုပါလေ။ထုတ်မပေးတဲ့အခါအရေအတွက်300လောက်ရှိတဲ့လူအုပ်ကြီးကအဲ့ဒီအိမ်ကိုကဲနဲ့ပေါက်နေနဲ့အိမ်လုံးပစ္စည်းတချို့ကိုဖျက်ဆီးခဲ့ကြပါလေ။နောက်ရက်ဒီမှာလဲအဲ့ဒီလူငယ်နဲ့ရင်းနှီးတဲ့နေအိမ်သုံးလုံးကိုဆက်ပြီးဖျက်ဆီးခဲ့ကြပါသေးတယ်။ဒီတော့အတွင်းခရိုင်ရဲတပ်ဖွဲ့မှဦးဆောင်တဲ့ရတဖွဲ့ဝင်50လောက်လာရောက်ခဲ့ပေမဲ့ဒီစုံတရားတားဆီးတာမျိုးတော့မလုပ်ခဲ့ကြဘူးလို့ဆိုပါတယ်။တလန်းကိုညှိကိုချုပ်လိုက်ရင်တော့အစ္စလမ်ဘာသာဝင်လူငယ်ကိုရတဖွဲ့ကအဲဈေးမတိုင်တဲ့ပုံမှန်နဲ့တာယာဝတီဘက်ကိုခေါ်သွားပါတယ်။နေဖြစ်ပြီးခံရတဲ့ဗုဒ္ဓဘာသာဝင်မိသားစုတွေကိုတော့ရတဖွဲ့ကဆောက်ရှောက်ပေးထားရပါတယ်။ထူးခြားတာတစ်ခုကလူစုလူဝေးနဲ့နေဖြစ်ပြီးသူတွေထဲကဒီစုံတယောက်မှဖမ်းဆီးစစ်ဆေးအရေးယူမှုမခံရတာပါ။ပြဿနာမဖြစ်ပွားခင်မှာရောပြဿနာဖြစ်ပွားနေစင်မှာပါလူစုလူဝေးနဲ့အကြမ်းဖက်ဖို့ကြိုးစားသူတွေနဲ့တက်ဆိုင်ရာအာဏာပိုင်တချို့အမျိုးဘာသာသာသနာဆောက်ရှောက်ရေးလို့ခေါ်တဲ့မဘာသာအဖွဲ့ဝင်တချို့အခြေတည်မြစ်တာရက်ခံပြောဆိုတာညှိနှိုင်းတာမျိုးရှိခဲ့တဲ့အတွက်အကြမ်းဖက်သူပြည်သူပြည်ဝါတွေဆိုတာသိနေကြတဲ့သဘောရှိပါတယ်။ဒါပေမဲ့အရေးယူမှုမရှိခဲ့ပါဘူး။ဒီဖြစ်ရပ်ကိုသုံးသပ်ကြည့်ရင်အကြမ်းဖက်သမားတွေဟာသူတို့ပြစ်မှတ်မိသားစုတွေကိုစိတ်တိုင်းကျအကြမ်းဖက်နိုင်တဲ့အခြေအနေတွေ့ကြရမှာဖြစ်ပြီးထူးခြားတာတစ်ခုကတော့အရေးအကြမ်းဖက်မှုဖြစ်စဉ်တွေမှာလို့တခက်ခရယသူတွေဟာဘာသာကြားတွေမဟုတ်ပဲဗုဒ္ဓဘာသာဝင်အချင်းချင်းဖြစ်နေတာပဲဖြစ်ပါတယ်
။ဒါနဲ့ပတ်သက်ပြီးရခိုင်ပြည်နယ်ဖြစ်စဉ်တွေကိုပြန်ပြီးသုံးသပ်ကြည့်ရင်ဒီလိုပဲတဆင့်ပြီးတဆင့်ပြောင်းလဲလာတာတွေ့ရမှာဖြစ်ပါတယ်။ပထမတဆင့်ဘင်္ဂလီတွေနဲ့ပဋိပက္ခဖြစ်ပါတယ်။ဒီအကြမ်းဖက်မှုကြီးဖြစ်ပြီးတဲ့အခါအစိုးရအာဏာပိုင်တွေကိုယ်တိုင်ကဒါဟာရခိုင်တိုင်းရင်းသားတွေနဲ့တစ်ဖက်နိုင်ငံကခိုးဝင်လာတဲ့ဘင်္ဂလီတွေဖြစ်ကြတာဗုဒ္ဓဘာသာနဲ့အစ္စလမ်ဘာသာဝင်တွေဖြစ်ကြတဲ့ပြဿနာမဟုတ်ဘူး။ဒါကြောင့်ဒီမီးပွားတွေမြန်မာနိုင်ငံပြည်မှာတည်းကူးဆက်မလာနိုင်ပါဘူးဆိုပြီးပြောဆိုခဲ့ကြပါဗျ။ဒါပေမဲ့လည်းအဲ့ဒီဘာသာရေးဆန်တဲ့အကြမ်းဖက်မှုတွေဟာမန္တလေးတိုင်းမိထီလာ၊ပဲခူးတိုင်းနေရာတချို့နဲ့ရှမ်းပြည်နယ်တွေမှာဘာသာရေးဆန်တဲ့အကြမ်းဖက်မှုတွေဖြစ်ကူးဆက်ပြန့်နှံ့လာခဲ့ပါဗျ။အမုန်းတရားဖြန့်ဖြူးမှုတွေလည်းပုံမကျေပြန့်လာပါဗျ။ရခိုင်ပြည်နယ်မှာတော့အစွန်းရောက်တွေရဲ့လှုပ်ရှားမှုဟာအဲ့ဒီလောက်နဲ့ရပ်မနေပါဘူး။နောက်ထပ်ပြစ်မှတ်ဟာရခိုင်ပြည်နယ်ကအစ္စလမ်ဘာသာကိုးကွယ်သူတိုင်းရင်းသားကမန်လူမျိုးတွေဘက်လှည့်သွားပါတယ်။ကမန်တွေကိုတိုက်ခိုက်တာ၊က
ကမန်ကျွေးရွာနယ်နေအိမ်တွေဖျက်ဆီးတာစတဲ့ပြဿနာတွေပေါ်ပေါက်လာပါတယ်ဒီလောက်ပဲလားဆိုတော့မကတိပါဘူးမြောက်ဦးကစပြီးနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကိုအကြက်ကင်ဖို့စူးစမ်းလာပါတယ်အစိုးရတွေရဲ့အမြင်မှာနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေဟာသူတို့မုန်းတီးတဲ့အစ္စလမ်ဘာသာဝင်ဘင်္ဂလီတွေကိုအကူအညီအထောက်ပံ့တွေပေးတယ်ဒါကြောင့်အဲ့ဒီအဖွဲ့အစည်းတွေကိုထိန်းကုပ်ဖို့လုပ်ရမယ်ဆိုပြီးတောင်းဆိုချက်တွေထုတ်ဖိအားပေးတာတွေလုပ်လာပါတယ
်ရခိုင်ပြည်နယ်မြောက်ဦးမှာရမီရဖလို့ခေါ်တဲ့အဖွဲ့တွေကနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကိုတောင်းဆိုတဲ့အချက်တွေဟာအတော်လေးတစ်ဖက်ဆောင်းနေနိုင်ပါတယ်အဲ့ဒါတွေကတော့ NGO INGO အဖွဲ့တွေအနေနဲ့ဒေသဖွံ့ဖြိုးလုပ်ငန်းဆောင်ရွက်ရမှာဒေသခံတွေပါဝင်တဲ့ကော်မတီနဲ့ပူးပေါင်းဆောင်ရွက်ဖို့ဖဲလိုက်မှုမရှိဘဲအချိုးညီမျှစွာနဲ့ဆောင်ရွက်ပေးဖို့ရခိုင်လူမျိုးတွေကိုအကူအညီပေးတဲ့ပစ္စည်းအခြားထောက်ပံ့တွေနဲ့ပတ်သက်ပြီးဒီကော်မတီကိုစီမံခန့်ခွဲခွင့်ပေးဖို့ NGO INGO အဖွဲ့တွေကကြေးရွာတွေမှာတွားပြီးကူညီတဲ့အခါကော်မတီကအနည်းဆုံး5ယောက်ကိုအတူလိုက်ပါခွင့်ပြုဖို့အကူအညီပေးမဲ့ပစ္စည်းတွေနဲ့သူလောင်ထားရှိမှုအခြေအနေကော်မတီကိုအချိန်မီဝင်ရောက်စစ်ဆေးခွင့်ပေးဖို့စီမံကိန်းကာလနဲ့အကူအညီပေးမဲ့အဖွဲ့ကြီးရဲ့နာမည်ကော်မတီကိုအသိပေးဖို့မြို့နယ်ကျော်အကူအညီပေးတာမျိုးလုံးဝမလုပ်ဖို့အကူအညီပေးတာကိုမနေ့6ရက်ကြီးကနေည6ရက်ကြီးတွင်ပဲလုပ်ဖို့အရေးပေါ်အကူအညီလိုရင်တော့ကော်မတီနဲ့ချိတ်ဆက်ပြီးမှလုပ်ဖို့စတဲ့အချက်တွေပါဝင်ပါတယ
်နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေအနေနဲ့တစ်ဖက်စောင်းနေနိုင်ပြီးလိုက်နာဖို့မဖြစ်နိုင်တဲ့ဒီစည်းမျဉ်းစည်းကမ်းတွေကိုအလျှော့ပေးနိုင်ခြင်းမရှိခဲ့ပါဘူးအဲ့ဒီအချိန်ကလေးကနိုင်ငံတကာအကူအညီပေးရေးအဖွဲ့ဝင်တွေတဲခိုနေထိုင်တဲ့မြောက်ဦးကဟိုတယ်ပိုင်ရှင်တွေနဲ့နေအိမ်ပိုင်ရှင်တွေဟာအစွန်းရောက်တွေရဲ့ဖိအားပေးအကြက်ကိုင်ချိမ့်ချောက်မှုတွေခံခဲ့ရပါတယ်ဒီလိုနည်းနဲ့ပဲစစ်တွေမှာမာတေစာအဖွဲ့ကနိုင်ငံသားသူတအူတာသနာအလံကိုဖြုတ်ချမဖွဲမရလုတ်တယ်ဆိုတဲ့ကောလာဟာလာတည်င်းတစ်ခုထွက်ပေါ်လာတာနဲ့တပြိုင်နက်အစွန်းရောက်တွေဟာနိုင်ငံတကာအကူအညီပေးရေးအဖွဲ့ဝင်တွေနေထိုင်ရာနေအိမ်တွေရုံးခန်းတွေကုန်ပစ္စည်းတူလောင်ရာဂိုဒေါင်တွေကိုအကြမ်းဖက်ဖျက်ဆီးခဲ့ကြတာဖြစ်ပါတယ
်အခုအဲ့လိုပုံတရဆင်တူတဲ့လှုပ်ရှားမှုမျိုးဒီမကြီးထဲမှာစပြီးပေါ်ပေါက်လာနေပြီလို့ယူဆနိုင်ပါတယ်ပကိုးတိုင်းနတ်တလဲတောင်ညိုမြို့တွေကအကြမ်းဖက်မှုမှာဆိုရင်အစ္စလမ်ဘာသာဝင်တယောက်ကိုလက်ခံထားတယ်ဆိုတဲ့အကြောင်းပြချက်နဲ့ကိုဗုဒ္ဓဘာသာဝင်နေအိမ်တွေကိုဖျက်ဆီးခဲ့တာပါအလားတူပါပဲစိတ်မကြသေးခင်တုန်းကလာရှိုးချေဆိုင်ရှမ်းပြည်မြောက်ပိုင်းအမျိုးဘာသာသာသနာစောက်ရှောက်ရေးမဘာသာအဖွဲ့ကလည်းကာတာချေဆိုင်Oridu company ကမကြခင်ထုတ်ရောက်မဲ့ mobile phone sim card တွေကိုတပိတ်မောက်ချဖို့ထုတ်ပြန်ကြီးညာတာတွေလှုပ်လာပါပြီ။ဒီလှုပ်ရှားမှုတွေကိုမတားကြီးနိုင်အေးမယူနိုင်ကျေပြန့်လာရင်ရခိုင်ပြည်နယ်မှာလိုအကြမ်းဖက်မှုစီအချိန်မီထပ်ပြီးကူးပြောင်းသွားနိုင်ပါကြောင်းသုံးသပ်ကြေညာလိုက်ရပါမယ
်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။မိုက်ရင်ချင်းနိုင်ငံကကူညီတင်ဆက်ပေးခဲ့တာပါ။အခုကတော့မိုက်အေးတန်တာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးဆောင်များအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်။မင်္ဂလာပါရှင်။VOA ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊ email တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြေးပေးမယ့်အပြင်တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုပထမအဦးဆုံး VOA အစီအစဉ်တွေကိုနားဆင်ပြီးတော့ဝေဖန်ကြံပေး။ကျေးဇူးတင်ကြောင်းစာတွေရေးလာကြတဲ့တော်ရရှင်တွေရဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်။ VOA ဖွဲ့သားတွေစီကိုစာရေးပြီးတော့နှုတ်ခွန်းဆက်လာတဲ့တော်ရရှင်ကြည်ဝင်းကတော့မင်္ဂလာပါအားလုံးကျန်းမာကြပါစေ VA Wine တို့သားတွေအားလုံးရဲ့ဓာတ်ပုံကိုဘယ်လိုကြည့်လို့ရမလဲဆိုပြီးတော့စာရေးလာပါတယ်ဟုတ်ကဲ့ပါ internet ပေါ်မှာကျွန်တော်တို့ဌာနမိတ်ဆက်ဖြစ်တဲ့ VA Wine တို့သားတွေအားလုံးရဲ့ဓာတ်ပုံတွေတင်ထားပေးပါရနော်ကဲ၍ Facebook လူမှုရေးကွန်ရက်ကိုအသုံးပြုရဲဆိုရင်လည်းကျွန်တော်တို့ VA Facebook စာမျက်နှာပေါ်မှာကျွန်တော်တို့ VA Wine တို့သားတွေရဲ့ဓာတ်ပုံတွေအလုံးလုံးနေတဲ့ပုံတွေဒါမှမဟုတ်ရင်လည်းကျွန်တော်တို့ဌာနတွေမှာမုတ်တွေပါတွေလှူစားနေတဲ့ပုံမျိုးတွေအဲ့လိုပုံတွေကိုကြည့်ရှုနိုင်ပါတယ်ရှင်တခုလောက်တောင်းဆိုခြင်းပါတယ်ဆိုပြီးရေးလာတဲ့တော်ရရှင်ကတော့အစီအစဉ်တစ်လေးတခုထုတ်လွှင့်ပေးဖို့အကြံပြုပါတယ်ဆိုပြီးဆိုလာတာပါတော်ရရှင်ဆွေတင်ဖြစ်ပါတယ
် VOA စီစဉ်အားလုံးကိုသဘောကျပါတယ်2015မှာ stock share ဈေးကွက်ဖြစ်လာမယ်ဆိုတဲ့သတင်းတွေအများလို့ကြားနေဖတ်နေရပါတယ်ကျွန်တော်တို့က stock တွေ share တွေအကြောင်းဘာမှမသိနားမလဲတော့ stock share အကြောင်းကျွမ်းကျင်သူတွေနဲ့ဆွေးနွေးပြီးမိနစ်အနည်းငယ်လောက်ဖြစ်ဖြစ်ကျေးဇူးပြုပြီးအစီအစဉ်တစ်ခုအနေနဲ့တင်ဆက်ပေးစီလိုပါတယ်
တော်ရရှင်ဆွေတင်ကအ အဆုရှင်ရာဈေးကွက်နဲ့ပတ်သက်တဲ့အကြောင်းလေးတွေထုတ်လွှင့်ပေးပါဆိုလိုခဲ့စီးပွားရေးအစီအစဉ်တင်ဆက်တဲ့ကိုအောင်လွင်ဦးကိုပြောထားပါရနော်ဇော်ထွေးအောင်ဆိုတဲ့သောရရှင်ကတော့ဒေါခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်မှာဘူမိဝေဒပညာရှင်ဆရာဦးဝင်းဖေရဲ့ပြောပြဖြေကြားမှုတွေကဗဟုသုတအများစွာရရှိစေပါတယ်။ဆရာကြီးရွှေပြည်ဥပဒေရဲ့ကောက်ချက်ချတွေးဆမှုတွေကလည်းဆက်ပြီးတော့လေ့လာတင်တယ်လို့တွေးမိပါတယ်။ဇွမ်းဆောင်နေတဲ့ပညာရှင်တွေကိုဆက်ပြီးတော့လေ့လာဖော်ထုတ်ဖို့ကောင်းပါတယ်မြမသမိုင်းရဲ့လူသည့်နည်းနေတဲ့အကြောင်းအရာတစ်ခုလို့တင်ပါတယ်ဆိုပြီးတော့အဲ့တုန်းကတင်ဆက်ပေးတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ပြီးတော့ကျေးဇူးတင်ကြောင်းသောရရှင်ဇော်ထွေးအောင်ရေးလာပါတယ်ရှင်မြမနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOE ကလက်ခံရရှိပါတယ်။အဲ့ဒီထက်ကစာတစောင်မှာဆိုရင်တော့ဒီမြမနိုင်ငံကပညာရေးစနစ်နဲ့ပတ်သက်ပြီးတော့သူထင်မြင်ယူဆချက်တရက်ကိုသောရရှင်တရားလွတ်လွတ်လပ်လပ်ထုတ်ဖော်လာပါတယ်။ဒါကတော့ကနေဒါနိုင်ငံမှာနေထိုင်ပြီးတော့မကြာခဏ VOE ကိုစာရေးလေ့ရှိတဲ့သောရရှင်ကိုအားခီရေးလာတဲ့စာပဲဖြစ်ပါတယ်
။မြမသတင်းမီဒီယာတွေထဲမှာ VOE ကိုကျွန်တော်အကြိုက်ဆုံးဖြစ်ပါတယ်။web page တိစောက်ပုံကလည်းနိုင်ငံတကာအစ်စ်မှာရှိပါတယ်အကြံပြုချက်များကိုပြန်လဲပြန်ကြားပေးတဲ့အတွက်လည်းအားလုံးကိုစားအထူးကျေးဇူးတင်ရှိပါကြောင်းပြောကြားလိုပါတယ်ကျွန်တော်အခုအကြံပြုချင်တာကတော့မြန်မာပြည်မှာသင်ကြားပေးနေတဲ့အင်္ဂလိပ်စာပုံစံတွေနီးစနစ်သိမကြလိုပါအကြောင်းသူအကြောင်းသားတွေခက်ခက်ခဲခဲသင်ယူနေကြရပါတယ် grammar ဆိုရင်အလွတ်ကျက်ခိုင်းတာတွေလည်းတွေ့ရပါတယ်အင်္ဂလိပ်စာကိုအစင်မြင့်အောင်သင်ကြားနိုင်မှုအတွက်ဆိုရင်ဆရာဆရာမတွေကိုအနောက်နိုင်ငံတွေသွားပြီးလေ့လာသင်ယူစေမယ်ဆိုရင်တိတ်ကောင်းပါပဲလို့မြန်မာနိုင်ငံပညာရေးဌာနကိုအကြံပြုချင်ပါတယ်ချမ်းသာကြတဲ့သားသမီးတွေပဲအနောက်နိုင်ငံသွားပြီးပညာသင်ယူနိုင်တဲ့အခြေအနေကတော့နိုင်ငံအတွက်အများကြီးအကျိုးရှိမှာမဟုတ်ပါဘူးနိုင်ငံတကာနိုင်ငံတူးတက်မှုရှိဖို့ဆိုတာစင်ရဲချမ်းသာအခွင့်အရေးတန်းလို့ရှိဖို့လိုရတဲ့ VOE မြန်မာဌာနတစ်ခုလုံးမှာပါဝင်ကြတဲ့အကြီးဆုံးမှအငယ်ဆုံးအထိကျမ်းမာပျော်ရွှင်နိုင်ကြပါစေလို့ဆုတောင်းမေတ္တာပို့ပေးလိုက်ပါတယ်ခင်ဗျာ
အင်္ဂလိပ်စာကိုဆရာတွေအနေနဲ့အစစ်မြစ်တက်မြောက်အောင်လို့နိုင်ငံရချမှာတွားပြီးတော့သင်ယူပြီးတော့မှမြန်မာနိုင်ငံမှာတက်ဆင့်ပြန်ပြီးတော့သင်ပေးမယ်ဆိုရင်တော့အောင်မြင်မှုရှိမယ်လို့ထင်ပါတယ်ဆိုပြီးတော့ဒီသောရရှင်အကြံပြုလာတာဖြစ်ပါတယ်ရှင်သရရှင်ရဲ့အရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးတော့ပါမယ်။အခုတော့အရင်သရရှင်တွေကိုအနောက်တိုင်းဒီလေးတစ်ပုဒ်နဲ့ဖြောပြပေးပါမယ်ရှင်။ The Beatles အဖွဲ့တည်ဆူထားတဲ့သချင်းဟောင်းလေးတစ်ပုဒ်ဖြစ်ပါတယ်။မြန်မာလိုပြန်ဆူထားတဲ့သချင်းလေးရှိတော့သရရှင်တွေဒီသချင်းလေးကိုနှစ်ချိုက်မယ်ထင်လို့လေကျွန်မဒီတစ်ပတ်ထုတ်လွှင့်ပေးဖို့ရွေးချယ်ထားတာပါ။ The Beatles အဖွဲ့ရဲ့ Norwegian Wood This Bird Has Flown ဆိုတဲ့သချင်းကိုနားဆင်ကြည့်ပါအောင်နော်။She once had me. She showed me her room. Isn't it good? Norwegian wood. She asked me to stay and she told me to sit anywhere. So I looked around and I noticed there wasn't a chair. I sat on the The Beatles အဖွဲ့အစည်းဆိုထားတဲ့ Norwegian Wood ဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါ။သရရှင်နဲ့အချင်းချင်းမေတ္တာတေးလက်ဆောင်ဖြစ်နေပေးပို့တဲ့မြန်မာသချင်းလေးတစ်ပုဒ်ကိုလည်းနောက်ပိုင်းမှာဆက်ပြီးတော့နားဆင်သွားရဖို့ရှိပါတယ်။အခုတော့သရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။မြန်မာနိုင်ငံအတွင်းမှာအလုံးလုံးနေကြတဲ့သရရှင်ရဲ့အခက်အခဲကိုရေးလာတဲ့စာတွေကစာတစောင်ဖော်ပြပေးကြပါတယ်။ဒါကတော့သခိုင်းတိုင်းဒေသကြီးဝန်းသူမျိုးနဲ့ကင်းဆန်ပြကျေးရွာကအထက်တန်းမြဆရာဖြစ်ပါတယ်ဆိုတဲ့သရရှင်ရေးလာတာပါ။
ကလေးတွေကိုခမဲ့အချိန်ပူတင်ပေးတာပြင်ကြောင်းမနေနိုင်တဲ့ကလေးတွေကိုလည်းတအားသေးွေကြောင်းထားပေးခဲ့ပါတယ်။ဒါပြင်နိုင်ငံတော်ကဖွင့်လှစ်တဲ့သင်တန်းတွေကိုလည်းမငင်းဆန်ပဲတက်ရောက်ခဲ့ပါတယ်။ပြည်ရတဲ့တာဝန်တွေကိုလည်းမကြေပွန်မရှိအောင်အထူးစူးစမ်းခဲ့ပါတယ်။ 2013-2014ပညာသင်နှစ်မှာကျင်းပတဲ့တက္ကသိုလ်ဝန်ထမ်းစာမေးပွဲမှာအခန်းဆောင်တာဝန်ထမ်းဆောင်ပြီးတဲ့နောက်မုံရွာတက္ကသိုလ်ကို30/3/2014ရနှစ်မှာစာစစ်တာဝန်ထမ်းဆောင်မှုထွက်ခွာခဲ့ပါတယ်။အမှန်ကကျွန်တော်ရဲ့အထက်တန်းပြလုပ်သက်ဟာဆယ်လာပဲရှိပါသေးတယ်။အထက်တန်းပြလုပ်သက်နှစ်နှစ်ပြည့်မှာပဲစာစစ်ခေါ်တယ်လို့ကြားဘူးပေမဲ့နိုင်ငံတော်ရဲ့လိုအပ်ချက်အရကြာရတာဝန်ကိုထမ်းဆောင်မှုသွားခဲ့ပါတယ်။မုံရွာတက္ကသိုလ်စာစစ်သွားတာမှာလာကုန်ရဲ့ရောက်ဖို့တရက်အလိုဖြစ်တဲ့အတွက်လစာထုတ်မသွားရပါဘူး။တခြားသူစီကနေငွေတသိန်းတိတိချင်းကားခဲ့ရပါတယ်။အခုပြန်ရောက်ချင်းမတ်လလစာကိုအကျွေးဆက်လိုက်ရပါတော့တယ်။ကျွန်တော်ရဲ့လစာကထောက်ပံ့ကြီး3000အပါဝင်စုစုပေါင်းလစာ3,900ကျပ်ပါ။အခုလမှာပင်စင်ဖြန့်ငွေ2000ကျပ်ရှိတဲ့အတွက်လစာငွေ3,900ကျပ်ကျန်ပါတယ်။အကျွေးတသိန်းဆက်လိုက်တာလစာငွေဟာ9000ကျပ်ပဲကျန်ပါတော့တယ်။ငွေ9000ကျပ်နဲ့ AB တစ်လလုံးဘယ်လိုဘယ်ပုံဖြတ်တန်းရမလဲတွေးနေစမ်းပါ။ဝန်တော်မျိုးနဲ့ပညာရေးမှုရုံးကဖုံးဝင်လာပါတယ်။ကျွန်တော်ကကတာမျိုးကိုအကတင်နှန်းသွားတက်ဖို့ပြောပါတယ်။အဲ့ဒီအကတင်နှန်းကိုဝါသနာပါပြီးတော့တက်ရောက်လို့တဲ့အလဲတန်းပြဆရာတွေပဲသွားကြတယ်လို့သိထားပါတယ်။ဝင်းတို့မျိုးနယ်ကအကတင်နှန်းကိုဆစ်လွတ်ခံရသူ၄ယောက်မှာအထက်တန်းပြဆရာကျွန်တော်တယောက်တည်းပဲဖြစ်ပါတယ်။တခြားသူရောကအလဲတန်းပြတွေပါ။အကတင်နှန်းမှာ21/4/2014ရဲ့နေ့အရောက်သွားရမှာဖြစ်တဲ့အတွက်လစာထုတ်ရလည်းမဟုတ်သေးပါဘူး။ကျွန်တော်ကနိုင်ငံတော်လစာငွေကလွဲပြီးတခြားဝင်ငွေမရှိသူပါ။ကျိုတင်လာစာထုတ်ယူလို့မရသူအစိုးရဝန်ထမ်းចောင်းเสียကျွန်တော်ဘလို့မှမကြံစီတတ်တော့ပါကျွန်တော်အခက်ခဲကိုမြို့နယ်ပညာရေးမှုစီတင်ပြပါတယ
်ခရီးတွေခဏခဏအထွက်ခိုင်းလို့ဝင်ငွေနဲ့မရတခြားနေရာကလည်းဝင်ငွေရကြရမရှိပါဘူးဆိုပြီးတော့ဒီသွားရရှင်ကသူ့ရဲ့အခက်ခဲကိုရင်ဖွင့်လာတာပါလက်လုံးလက်စားသမားတွေပါဆိုပြီးတော့ရင်ဖွင့်လာတဲ့အေရရီတိုင်းဒေတာကြီးငတိုင်းချောင်းမျိုးနဲ့ရွှေဘိုတိုးချက်ကွက်တဲ့မြကျိုးအင်းဘေးနားမှာနေတဲ့ရက်ကွက်သူရက်ကွက်သားတွေရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါတယ်ရှင်
။မိုးရင်းကြရင်ကျွန်တော်တို့အတွက်သုံးရီဒုက္ခရောက်ပြီး VOA ရေ။ဘာဖြစ်လို့လဲဆိုတော့နစ်စင်အင်းကရှန်တဲ့ရေကိုပဲသုံးနေရပါတယ်။ဒီနေ့အဲ့ဒီနေရာမှာစီပင်ကတစ်မျိုးလုံးအမိုက်တွေကိုနေ့စဉ်ကားနဲ့လေးကားလောက်လာပုံနေပါတယ်။စီပင်ကလူကြီးများနဲ့သက်ဆိုင်ရာတွေကိုတိုင်ကြားတော့လဲမသိကြအောင်စောင့်နေကြပါတယ်။အဲ့ဒီကအနံ့စိုးတွေကြောင့်သာသနာအလင်းရောင်စာတင်တိုက်ကတန်ဃာတော်များလည်းဒုက္ခဖြစ်နေရပါတယ်။ကျောင်းနိုင်ဆရာတော်ကိုယ်တိုင်ပြောပေမဲ့လည်းမရဖြစ်နေပါဗျ။မိုးအခါရေဝတ်ဧရိယာဖြစ်လို့သားသမီးတွေအတွက်သွေးလွန်တုပ်ကွေးကြောက်နေရတဲ့အထက်အခုလိုမတန့်ရှင်းတဲ့ရေကိုထပ်ပြီးသုံးရရင်တော့ဝမ်ပြက်ဝမ်ရှော့ယောဂါနဲ့တခြားယောဂါစုံများကြောင့်အသက်အန္တရာယ်ရှိလာပါပြီ VOA ရေ။အဲဒါကြောင့် VOA ကတဆင့်သက်ဆိုင်ရာပြည်ထောင်စုအစိုးရလူကြီးမင်းများသိစေရန်ကူညီပေးပါ VOA ရေ။ VOA ကိုကျေးဇူးတင်ပါတယ်
။မိုးရဒီကိုရောက်မှကြောက်နေကြတဲ့ငတိုင်းကြောင်မျိုးနယ်ကွယ်ရွှေဘိုတိုးချက်ကွက်တင်မြေကျွင်းပင်းနားမှာနေတဲ့သောရရှင်ရဲ့အစာကိုဖော်ပြပေးလိုက်တာပါ။သောရရှင်ရဲ့အစာတွေကိုတော့ဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါတယ်နော်။သောရရှင်ရဲ့အချင်းချင်းမြေတားတေးလက်ဆောင်တောင်းလာတဲ့တခြင်းလေးကိုမကြောက်ရင်ထုတ်လွှင့်ပေးတော့မှာပါ။ VOA ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးစာရေးခြင်းနဲ့ VOA ကနေမြေတားတေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရပွားမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းလိပ်စာက VOA မြန်မာပိုင်းစီစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာက bemis@voanews.com ဖြစ်ပါတယ်။ခုတော့တိချစ်တဲ့သောရရှင်တွေအတွက်မြန်မာတချင်းလေးတစ်ပုဒ်ထုတ်လွှင့်ပေးချင်ပါသေး။ကျွန်တော်စာမပို့ဖြစ်ပေမဲ့ VOE ကိုတော့မပြတ်နားထောင်ပါရစေ။ဆိုပြီးရေးလာတဲ့သောရရှင်ကတော့ကြားပြင်းတဲ့ Loy Kor မျိုးကစောထညက်ခေါ်ကိုချစ်ဖူးပဲဖြစ်ပါတယ်
။တရင်းစာဆရာကြီးနဲ့ NLD သဘာပတိအဖွဲ့ဝင်ဦးဝင်းတင်ဧပြီလ27ရက်နေ့မနက်6နာရီခွဲမှာကွယ်လွန်ချောင်းတိရလို့ဝန်내ချင်းနဲ့အတူမျှော်တာတာဖြစ်ရပါတယ်။2015ရွေးကောက်ပွဲမှာယူသားဖြောက်မှတ်ပြီးတရားမျှတမှုရှိမရှိကိုကိုယ်တိုင်မမြင်သွားရတာဝန်내မိတယ်ဗျာ NLD ကိုတန်ရောစဉ်ကြီးရှာတဲ့ဆရာကြီးဦးဝင်းတင်ကောင်းရာသူကတိလာပါစေကျွန်တော်ကကျွန်တော်ညီမတွေနဲ့မိတ်ဆွေတချို့အတွက်တချင်းတစ်ပုတ်တောင်းဆိုချင်တာပါမမျော်လင့်ပဲဆရာကြီးဦးဝင်းတင်ကွယ်လွန်သွားခဲ့တာကြောင့်ဆရာကြီးအတွက်ဖြစ်နိုင်ရင်ကိုမွန်းအောင်ရဲ့သွေးမုန်တိုင်းတချင်းတောင်းဆိုချင်ပါတယ်ဗျာ
ဒီတော်ရရှင်ကအနှစ်30နီးပါးကွဲကွာနေခဲ့ရတဲ့ပဲခူးတိုင်းကညီမတွေဖြစ်ကြတဲ့ No Baby သိန်း No Cherry သိန်းနဲ့ No Curry သိန်းကလောပင်းတရာတောင်ကြီးမှာမိတ်ဆွေတွေဖြစ်ခဲ့ကြတဲ့ရန်ကုန်မြို့ကအီကိုခေါ်ဦးမျိုးအောင်စုစုနဲ့ဆန်းဆန်းတောင်ကုန်မြို့ကဦးပြည်သိန်းနဲ့ဒေါ်တန်းတို့မျိုးမင်းဦးမျိုးနှင်းအေးချမ်းမြအေးအောင်မဲမျိုးကဦးအောင်ကျွင်နဲ့ဒေါ်ကြည်တင်ရွှေဘော်သူအေးအေးခိုင်စောယူမေဇော်ကြီးခင်တင်းကျူတို့အတွက်ဒီတော်ရရှင်ကြားပြင်းတဲ့လွိုက်ကော်မျိုးကစောထညက်ကိုကိုချစ်ဖူးမြစ်တာတိလက်ဆောင်ပါပါရ ရိုးဒီတစ်ပတ်သူတောင်းဆိုထားတဲ့တခြင်းလေးပဲထုတ်လွှင့်ပေးချင်ပါတယ်ရှင်။မောအောင်တီဆိုထားတဲ့သွေးမုန်တိုင်းဆိုတဲ့တခြင်းကိုတေးတောင်းတဲ့သောရရှင်တွေရောတေးချစ်ပြီးတော့ရှင်အားလုံးရောနှစ်ချိုက်ခံစားလိမ့်မယ်လို့မျှော်လင့်ပါတယ်နော်။ဆိုထားတဲ့သွေးမုန်တိုင်းဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းငွေရည်နေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သွားရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
။နာမထက်ကြတဲ့သွေးတွေပျောက်ပြက်ခါသွားပြီးမထနဲ့ဟေ။ချောင်းထဲမှာမြစ်တော့စီဝင်သွေးမြစ်တွေရဲရဲနီးတဲ့ဟေ။မြစ်တွေထဲမှာ
မအေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာများစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ကျမတို့ VOA မြန်မာပိုင်းကိုလည်းစာရေးသားဆက်သွယ်ကြပါအောင်ရှင်။အခုကတော့တက်ကြီးစကားအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒီသတင်းပတ်တက်ကြီးစကားအစီအစဉ်မှာတော့တန်ဆေးလွန်ဘေးဆိုတဲ့စကားနဲ့အညီဘေးအရာမှမဆူလွန်ခဲ့ရင်မကောင်းတဲ့အကြောင်းဆရာဦးဝင်းဖေကပြောပြပေးမှာပ
ါ။တော်ရရှင်များခင်ဗျာဝင်းဖေတို့မှာမိသားစုဆရာဝန်ကြီးတူရှိခဲ့ဘူးပါလေဆရာဝန်ကြီးဦးစံကျူးတဲ့လူလူတော်မရဲ့စကားနဲ့ပြောရရင်အဲ့ဒီဦးစံကျူးဆိုတဲ့ဒေါက်တာစံကျူးကိုသူ့အမေကကဲငါသားစံကျူးမင်းတစ်သက်လုံးဆရာဝန်လှုပ်စားပေရော့ဆိုပြီးမွေးပေးလိုက်တယ်လို့ပါဘဲလို့ပြောရပါမယ်ဝေဒနာတွေကိုဆင်းရဲချမ်းသာမယွေကြီးဒီငယ်ဒီမယွေကြားမှမယွေအလွန်ကျဉ်းနာတတ်ပါလေသနာချစ်ခင်တတ်ပါလေဗဇက်ကထုတ်မပြပဲလက်တွေ့ကျဉ်းဉဏ်နာနာသရာတရားအပြည့်နဲ့ကုသပြုစုပေးတတ်ပါလေသူ့ဆေးတွေကလည်းအလွန်လိုက်ပါလေသူ့ကုလိုက်ရင်ယာနှုံးတရားနီးပါပျောက်ကင်းချမ်းသာရကြတာများပါလေသူ့ဇနီးကလည်းဆရာဝန်ပါပဲအရှင်းဆုံးပြောရရင်သူ့တဲ့ကြီးပါလေသူ့ဆရာမပါသူ့တဲ့ဘွဲ့တွေလည်းများပါလေသူ့တဲ့လည်းအများကြီးပိုတတ်ပါလေသရာတရားအပြည့်နဲ့ရှင်နဲ့မေတ္တာတရားဂယုဏတရားတွေနဲ့လေလူနာတွေအပေါ်ပြုစုတတ်သူလည်းဖြစ်ပါလေဒါပေမဲ့သူခင်မွန်ဒေါက်တာစံကျူးလောက်ဆေးမလိုက်ပါဘူးလင်မယားနှစ်ယောက်အတူဆေးကံဖွင့်ကြပြီမဲ့ဒေါက်တာစံကျူးဆေးကံလို့ပဲနာမည်ထွက်ပါတယ်သူဇနီးနာမည်ကမြုပ်နေပါလေဆေးကံလာတဲ့လူနာအများစုကလည်းဒေါက်တာစံကျူးကုတာကိုပဲလိုလားကြပါလေထားပါဝင်းဖေပြောချင်တာကတနေ့မှာဝင်းဖေတို့အိမ်ကိုဒေါက်တာစံကျူးရောက်လာပါတယ်ဝင်းဖေရဲ့ဇနီးကြားမရေးကိုဝင်စစ်ပေးရင်နဲ့အားစီတလုံးထိုးပေးဖို့ပါဝင်းဖေတို့အိမ်မှာကလည်း တခြားလာလေတဲ့ဧည့်သည်တွေရှိနေလို့ဆရာဆန်ကျူးကစမိစာရဆေးပညာအကြောင်းကျမ်းမာရေးကူးဆိုင်ကြဖို့အကြောင်းတွေစေရနာအပြည့်နဲ့ပြောကြပါတယ်ဝင်းဖေတို့အသက်ဝန်းကျင်တွေမှာကလည်းသွေးတို့နဲ့စီးကြိုတွေကအနည်းနဲ့အများရှိနေကြလေတော့ထုံးစံအတိုင်းဆရာဆန်ကျူးကအငန်းရှောင်ကြဖို့အချိုးရှောင်ကြဖို့တွေကိုထပ်ပြီးတော့သတိပေးပြောကြပါတယ်တရားနဲ့စားဟာလူတွေရဲ့ကျန်းမာရေးအတွက်အလွန်အမြဲကြီးမားတဲ့အကြောင်းလူတွေအတွက်အစိတ်တွေလိုဖြစ်နေကြောင်းပြောပြီးတော့တတ်နိုင်သမျှရှော့ကြဖို့တတ်နိုင်သမျှမစားကြဖို့သတိပေးပြီးဝင်းဖေတို့အင်းကပြန်လဲထွက်ခွာသွားပါတယ်ဝင်းဖေရဲ့ဇနီးဟာအလွန်ပူရက်ပင်တတ်သူကြောက်တတ်သူသောကအလွန်ကဲတတ်သူဖြစ်တဲ့အတွက်ဇားနဲ့ကြားကိုကြက်ကြက်ရှောင်ဖို့ဝင်းဖေကိုဖိပြောလာပါတယ်အင်းလေလာတဲ့ဧည့်သည်တွေကိုလည်းစားနေသကြားရှောင်းအိုးအောင်မစင်းရဲ့ဘာညာနဲ့ပြောပါတော့လေအဲ့ဒီလိုပြောနေကြတော့မှပဲဝင်းဖေတို့အိမ်ထဲကိုဒေါက်တာစံကျူးပြန်ဝင်လာပါတယ်ဘာမြန်မေ့ကြံခဲ့လို့လဲလို့ဝင်းဖေကစီးမိပါတယ်ဒီတော့ဆရာစံကျူးကကျွန်တော်စောစောကစားနေသကြားကိုသတိထားဖို့ပြောရမှာတိကျမှုလူသွားလို့ပြန်လာတာပါလို့ပြောပါတယ်သွေးတို့နဲ့စီးကြိုဝေနာရှင်တွေအတွက်စေရနာလွန်ပြီးတော့စကားပြောသတိလက်လို့ဖြစ်သွားပါတယ်။စားနေသကြားကိုအကြိုက်မလွန်ကဲကြဘူးလို့တလို့အကြောက်အယွန့်မလွန်ကဲဘူးလေလို့ပါတယ်။လူခန္ဓာကိုယ်အတွက်စားနေသကြားဓာတ်ဟာမရှိမဖြစ်လိုအပ်တဲ့ပစ္စည်းတွေလည်းဖြစ်ပါတယ်တဲ့။စားနေသကြားကိုအကြောက်လွန်ရင်လေအာဏာရှိနိုင်ပါတယ်တဲ့။အလွန်တန်ဖိုးကြည့်တဲ့မြမာတို့ရဲ့စကားတန်ဆေးလွန်ပေးဆိုတာနဲ့အညီစားသုံးကြမှာဖြစ်ပါတယ်တဲ့။အကြောက်လွန်သောကလွန်တတ်တဲ့ဝင်းဖေရဲ့ဇနီးကိုလည်းအထူးတလေပြန်လေရှင်းပြသွားပါတယ်အကြောက်လွန်ခဲ့ခြင်းဟာလေစားနေသကြားကိုလွန်ခဲ့စွာစားသုံးလို့အာဏာကြီးပါကြောင်းပြောကြသွားပါတယ်ခင်ဗျာဆက်လက်တင်ပြပါမယ်ကြားမှချမ်းသာကြပါစေကျွန်တော်ဝင်းဖေပ
ါဆွေဆောင်ရအမှုပညာရှင်ကြီးဆရာဦးဝင်းဖေပြောပြခဲ့တဲ့တက်ကြီးစကားအစီအစဉ်ပါရှင်VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမြမဆန်တော်ချင်းည10:00ကနေ 17:00 အထိလိုင်းဒိုမီတာ 2532 တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်။အခုကတော့အစီအစဉ်ဒီအဆုံးမသတ်ခင်ဂျန်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ကကြီးညာပေးပါမယ်ရှင
်။မလေးရှားမှာရောက်နေတဲ့အမေရိကန်သမ္မတဘရက်ဂိုဘားမားဟာဒီကနေ့တနင်္ဂနွေနေ့မှာမလေးရှားဝန်ကြီးချုပ်နာဂျစ်ဘရာဇက်နဲ့တွေ့ဆုံဆွေးနွေးပါတယ်။နှစ်နိုင်ငံဆက်ဆံရေးကိုအလုံးစုံပါဝင်တဲ့မိတ်ဖက်ဆက်ဆံရေးအဖြစ်အဆင့်မြင့်တင်ဖို့သဘောတူခဲ့တယ်လို့ဒီကောင်ဆောင်နှစ်ယောက်ကဆွေးနွေးပွဲအပြီးမှာပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။Pacific Data မိတ်ဖက်နိုင်ငံတွေကြားမှာကုန်သွယ်ရေးသဘောတူညီချက်ရရှိရေးနဲ့နျူကလ িয়ার လက်နက်မပြန့်ပွားရေးအတွက်လုံခြုံရေးဆိုင်ရာအစပြုဆောင်ရွက်မှုတွေကိုပူးပေါင်းဆောင်ရွက်သွားကြဖို့ကိုလည်းသဘောတူခဲ့ပါတယ်။ညနေပိုင်းမှာတော့သမ္မတဥဘာမဟာမြန်မာနိုင်ငံကလူငယ်တွေအပါအဝင်အာရှကလူငယ်တွေကိုမလေးရှားတက္ကသိုလ်မှာရင်းရင်းနှီးနှီးတွေ့ဆုံပြီးတော့မေးခွန်းတွေကိုဖြေကြားခဲ့ပါတယ်။ယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာတည်ထောင်မှုကိုချိန်ချောက်နေတဲ့ရုရှားရဲ့လုပ်ရက်တွေကြောင့်ရုရှားအပေါ်အရေးယူတန်ခတ်မှုတွေလုပ်တဲ့အခါမှာအမေရိကန်နဲ့ဥရောပနိုင်ငံတွေကတန်းတူညှိပြီးတော့တန်ခတ်ပိတ်ဆို့မှုတွေလုပ်ရမယ်လို့အမေရိကန်သမ္မတဥဘာမာကပြောလိုက်ပါတယ်။ရိုမန်ကက်သလစ်အသင်းတော်ရဲ့ပုပ်ရဟန်းမင်းကြီးဖရန်စစ်ကအရင်ပုပ်ရဟန်းမင်းကြီးနှစ်ပါးကိုသုတော်ဆင်တွေအဖြစ်တင်မြှောက်လိုက်ပါတယ်။ဒုတိယမြောက်ဂျွန်ဘောနဲ့23ပါးမြောက်ဂျွန်ကိုဗာတီကန်ကစင်ပီတာစ်ယဉ်ပြင်မှာဒီကနေ့အခမ်းအနားနဲ့သုတော်ဆင်တွေအဖြစ်နဲ့သတ်မှတ်တင်မြှောက်လိုက်တာပါ။တခါဒီတောင်ကိုရီးယားကတော့သင်းမိုးပေါက်မှုကြောင့်ရာထူးကနေနှုတ်ထွက်ဖို့အတွက်ဝင်းကြီးချုပ်နှုတ်ထွက်စာတင်ထားတာကိုသမ္မတကလက်ခံမယ်လို့သမ္မတယုံကပြောပါရယ်။ဒါပေမဲ့ဒီကတော့သင်းမိုးကူညီကဲဆဲစုံစမ်းတဲ့ကိစ္စတွေဖြည့်ဆင်းပြီးတော့မှဝင်းကြီးချုပ်ရဲ့နှုတ်ထွက်စာကိုလက်ခံမယ်လို့ပြောခဲ့တာဖြစ်ပါရယ်
။တရင်ချင်းချုပ်ကိုမဆွမျက်မုံကြီးညာပေးခဲ့တာဖြစ်ပါရယ်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မနန္ဒာချန်ဖြစ်ပါရယ်ရှင်။အင်ဂျင်နီယာကတော့ဝက်နာရောဘတ်စ်ဖြစ်ပါရယ်။ VOA America အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ2432 39တို့ကနေဖမ်းယူနားဆင်နိုင်ကြပါရယ်ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်ထောင်အပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးတင်ရှိပါရယ်ရှင
This program has come to you from the Voice of America, Washington.